Welcome to the Voice of America in Burmese.
မင်္ဂလာတနင်္ဂနွေမနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA American အသံရဲ့2022ခုနှစ်ဖေဖော်ဝါရီလ28ရက်တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။တစ်ချိန်တည်းမှာပဲ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံနဲ့အတူတွဲဖက်ပြီးတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ကခင်မောင်စိုးမင်းပါ။ဒီကနေ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။ဒီနေ့နောက်ဆုံးရထိတ်တန်းရောက်ကဘာနဲ့မြန်မာသတင်းတွေကိုလည်းထုတ်လွှင့်ပေးပါမယ်။အဲဒီသတင်းတွေတဲကတော့ယူကရိန်းနိုင်ငံရဲ့မြို့တော်ကီးယက်မှာရုရှားတပ်တွေနဲ့ယူကရိန်းတပ်တွေတိုက်ပွဲတွေပြင်းထန်နေတဲ့သတင်း၊ဂျာမနီနိုင်ငံကယူကရိန်းနိုင်ငံကိုစစ်လက်နက်တွေအကူအညီပေးမယ်လို့သဘောတူညီလိုက်တဲ့သတင်း၊အလားတူမြန်မာနိုင်ငံမှာလည်းစစ်ကောင်စီစန့်ကျင်ရေးတွေနေရာအနှံ့ပြုလုပ်နေကြတဲ့သတင်းတွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။အဲဒီနောက်သတင်းပေးပို့ချက်တွေမှာတော့
ဒီရက်ကနေစံပွဲတွေဒီရက်ဒီစုဝေးနေတယ်ဆိုတော့အဲ့လိုမျိုးကိုတလန်ကသတင်းပေးမှပြီးတော့တိုင်းရင်လေးကြီးနဲ့ပေါ့နော်လာရောက်ပြီးပြစ်ခတ်တာရှိပါတယ်။နောက်ပိုင်းအနောက်ရွာရဲ့အနောက်ဘက်ကကက်ရက်ပေါ့နော်ဒီ
စကိုင်းတိုင်းရင်းမာပြည်မြို့နယ်ထဲမှာ PDF ကာကွယ်တပ်တွေရှိတယ်ဆိုပြီးကျေးရွာတွေကိုလေကြောင်းကနေတိုက်ခိုက်နေအကြောင်းသတင်းပေးဖို့ကြမှာကြားရမှာပါ။အဲ့ဒီနောက်တောင်တရုတ်ပင်လယ်ပြင်ရေကြောင်းသွားလာမှုအငင်းပွားနေကြတဲ့အကြောင်းနဲ့အနာတိကတိုက်မှာဩစတြေးလျနဲ့တရုတ်တို့ပြိုင်ဆိုင်နေရတဲ့သတင်းကိုလည်းနားဆင်ကြည့်ရှုကြရမှာပါ။အဲဒီနောက်အပတ်စဉ်ကဏ္ဍတွေအနေနဲ့တော့ဒုသန်စီစဉ်ဦးတင်မောင်တန်းတင်ဆက်နေကြဒီမိုကရေစီလူခွေးရည်နဲ့ခေတ်ပြိုင်ကဘာနောက်တကားတပတ်အတွင်းမြန်မာနိုင်ငံဆိုင်ရာသတင်းတွေကိုလည်းတင်ဆက်ပေးမှာပါ။ကဲအခုတော့နောက်ဆုံးရောက်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့ကျွန်တော်ခင်မောင်စိုးမင်းတို့ကပဲပြောပြပေးမှာဖြစ်ပါတယ်။နားဆင်ကြည့်ရှုကြပါခင်ဗျာ။
ယူကရိန်းမြို့တော်ကီးယက်မှာရုရှားတပ်တွေနဲ့ယူကရိန်းတပ်တွေတိုက်ပွဲဆက်လက်ဖြစ်ပွားနေပြီးစနေနေ့အထိပောက်ကွဲသံတွေတနတ်သံတွေစုညာနေပါတယ်။မြို့တော်ကီးယက်ကိုထိန်းချုပ်နိုင်ရေးနှစ်ဖက်တပ်တွေအပြင်းထန်တိုက်ခိုက်နေကြပါတယ်။ဒါ့အပြင်အခြားမြို့ကြီးနှစ်ခုမှာလည်းရုရှားတပ်တွေထိုးစစ်ဆင်နေပြီးယူကရိန်းတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေပါတယ်
။ Всім доброго ранку, українці. Зараз в мережі дуже багато з'явилось фейкової інформації, що немов я закликаю.
Юра Києва, Україна є летема безсеші не бі. Раша тингарігу п'янле тайтов найгеделу. Кія м'юра є лама бортані ягані. Відео не Україн тамара Володима Зеленскіга саненема п'йосу кераба. А чей нерігу лела мідала Україн є канзіха алала кауні джауне. ရုရှားတွေပျော်လင့်တာထက်ပိုကောင်းနေတယ်လို့အမေရိကန်ကာကွယ်ရေးဌာနတာဝန်ရှိသူတူကပြောဆိုပါတယ်။ပြီးခဲ့တဲ့တောက်ကြနေ့တော့ယူကရိန်းကိုနောက်ထပ်အမေရိကန်ဒေါ်လာတန်း350ပေးဖို့သမ္မတဂျိုးဘိုင်ဒန်ကခွင့်ပြုခဲ့ပြီးပါတယ်။စစ်ပွဲအတွင်းယူကရိန်းဘက်ကကလေးသုံးအပါအဝင်198ဦးသေဆုံးခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောထားပါတယ်။ဒီသေဆုံးမှုတွေကအရသားတွေကြီးပဲလားဆိုတာကိုတော့သေချာမသိရသေးပါဘူး။ရုရှားဘက်ကသေဆုံးတဲ့စစ်သား1000ကျော်သွားပြီလို့ယူကရိန်းဘက်ကပြောပါတယ်ဒါပေမဲ့ရုရှားဘက်ကတော့တိကြိုက်တရားရရှိမှုသေဆုံးမှုစီးရင်ကိုထုတ်ပြန်ခြင်းမရှိပါဘူးယူကရိန်းကိုကျူးကျော်တဲ့ရုရှားကိုတန်ခတ်တဲ့အနေနဲ့ရုရှားကိုနိုင်ငံတကာဘဏ်တိုက်ရိုက်ငွေလဲစနစ်ဖြစ်တဲ့ SWIFT SWIFT ထဲကနေထုတ်ပယ်ပြစ်ဖို့ပြင်ဆင်နေတယ်လို့အမေရိကန်အစိုးရတာဝန်ရှိသူတွေကပြောဆိုပါတယ်ရုရှားရဲ့စီးပွားရေးကိုအပြင်းအထန်ထိခိုက်စေပြီးအထူးကြံအောင်လုပ်နိုင်မဲ့ဒီအစီအစဉ်ကိုဥရောပကမဟာမိတ်တို့ရဲ့သဘောထားကြောင့်အစောပိုင်းမှာသမ္မတဂျိုးဘိုင်ဒန်ကလှုပ်ဆောင်ဖို့တွတ်ဆုံမှုတွေရှိနေခဲ့ပါတယ်။ဒါပေမဲ့ရုရှားတပ်တွေကယူကရိန်းမြို့တော်ကီးယက်ကိုဝိုင်းဝန်းတိုက်ခိုက်လာတဲ့အချိန်မှာတော့ဒီကိစ္စကိုလှုပ်ဆောင်ဖို့စနေနေ့မှာပဲဆုံးဖြတ်လိုက်တာဖြစ်ပါတယ်။ရုရှားကို SWIFT နိုင်ငံတကာဘဏ်တိုက်ရိုက်ငွေလွှဲစနစ်ထဲကနေထုတ်ပယ်ဖြစ်ဖို့ယူကရိန်းကလည်းတောင်းဆိုထားပါတယ်။ဒါပေမဲ့ဂျာမနီအပါအဝင်ဥရောပနိုင်ငံတချို့ကလှုပ်ဆောင်ဖို့တွန်းဆုတ်နေခဲ့ပါတယ်။ဒါပေမဲ့ဗြိတိသျှဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်ကတော့ရုရှားကို SWIFT ထဲကနေထုတ်ပယ်ဖြစ်ဖို့ပြီးခဲ့တဲ့တောက်စာနေတုန်းကတိုက်တွန်းခဲ့ပါတယ်ယူကရိန်းအရေးနဲ့ပတ်သက်ပြီးဂျာမနီနိုင်ငံကသူ့ရဲ့မူဝါဒတွေကိုအပြည့်အဝပြောင်းလဲလိုက်ပြီးယူကရိန်းဘက်ကရပ်တည်ကူညီသွားမယ်ဖြစ်တဲ့အကြောင်းနဲ့စစ်လက်နဲ့ပစ္စည်းတွေကူညီထောက်ပံ့မှာဖြစ်သလိုရုရှားကိုနိုင်ငံတကာတိုက်ရိုက်ဘဏ်ငွေလွှဲစနစ် SWIFT ထဲကနေကန့်သတ်ထားဖို့စနေနေ့မှာသဘောတူလိုက်ပါတယ်ယူကရိန်းကိုရုရှားကျူးကျော်လိုက်တာဟာတပိုင်းမှာတီးမာတဲ့အပြောင်းအလဲကြီးတစ်ခုဖြစ်ပြီးစစ်ပီးခေတ်ကာလအခင်အကျင်းကိုပြောင်းလဲသွားစီတယ်လို့ဂျာမနီဝန်ကြီးချုပ်အိုလာဖ်ရှော့ကပြောဆိုပါတယ်။ဒါကြောင့်ဗလာဒီမာပူတင်ရဲ့တပ်တွေယူကရိန်းပေါ်ကျူးကျော်တိုက်ခိုက်တာကိုခုခံဖို့အတွက်ယူကရိန်းကိုအကောင်းဆုံးကူညီသွားရမယ်လို့လည်းဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။ ဒါကြောင့်ဂျာမနီကစစ်ဖြစ်ပွားရာနေရာတွေကိုလက်နက်တင်ပို့ရောင်းချမှုကြာမြင့်စွာပိတ်ပင်ထားတဲ့သူ့ရဲ့မူဝါဒကိုပြောင်းလဲပြီးပထမဆုံးအနေနဲ့တင်ကားဖြက်လက်နက်တစ်ထောင်နဲ့မြေပြင်ကနေဝင်ပစ် Stringer အမျိုးအစားမစ်ဆိုင်းဒုံးလက်နက်900ကိုပေးမယ်လို့ကြေညာခဲ့ပါတယ်။ဒါအပြင်နယ်သာလန်နိုင်ငံကယူကရိန်းကိုထောက်ပံ့ဖို့ဂျာမနီကနေဝယ်ယူခဲ့တဲ့တင်ကားဖြက်လောင်ချာအလက်400ကိုလည်းထပ်ဆင့်ပေးပို့ခွင့်ဂျာမနီကခွင့်ပြုခဲ့ပါတယ်။ထို့နည်းတူစွာပဲအက်စတိုးနီးယားကယူကရိန်းအတွက်ဝယ်ယူထားတဲ့အရှိဂျာမနီလက်ထက်ကဟာဝေဇာအမြောက်ရှစ်လက်ကိုလည်းဂျာမနီကခွင့်ပြုခဲ့ပါတယ်။ဒါအပြင်တန်ချက်ကာကာ14စီးနဲ့လောင်စာစီးတန်1000ကျော်ကိုလည်းပိုလန်နိုင်ငံကိုဖြတ်ပြီးယူကရိန်းတဲကိုပေးပို့သွားမှာဖြစ်ပါတယ်။ယူကရိန်းကိုရုရှား2ကျော်တိုက်ခိုက်တဲ့အတွက်အနည်းဆုံးစစ်ပေးဒုက္ခသည်4သန်းလောက်တိုင်းပြည်စွန့်ကွာထွက်ပြေးရနိုင်ပြီးနှစ်ပေါင်း80အတွင်းဥရောပမှာအဆိုးဆုံးဒုက္ခသည်ပြဿနာဖြစ်လာနိုင်တယ်လို့ကုလသမဂ္ဂကဒီတစ်ပတ်အတွင်းပြောဆိုထားပါတယ်။အခုအချိန်ထိယူကရိန်းကနေစစ်ပြေးဒုက္ခသည်35,000ကျော်လောက်ဟာအိန္ဒိယနိုင်ငံတဲတွေကိုပြေးဝင်ခဲ့ကြပြီးအဲ့ဒီအထက်ကခံမှန်းခြေ9,500လောက်ဟာပိုလန်နိုင်ငံတဲကိုဝင်ရောက်ခဲ့ကြတယ်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီကစနေနေ့မှာသူ့ရဲ့ Twitter စာမျက်နှာကနေတဆင့်ပြောဆိုခဲ့ပါတယ်။အခုလိုအချိန်မှာယူကရိန်းရဲ့အိန္ဒိချင်းနိုင်ငံတွေဖြစ်တဲ့ပိုလန်၊မိုဒိုဗာ၊ရူမေးနီးယား၊ဆလိုဗက်ကီးယား၊ဟန်ဂေရီစတဲ့နိုင်ငံတွေကသူတို့ရဲ့နယ်စပ်တွေဖွင့်ထားပေးပြီးကူညီမယ်လို့ပြောဆိုပါတယ်။မတီခနယ်စပ်မြို့အနီးတန်းစီနေတဲ့မော်တော်ယာဉ်တန်းဟာ9မိုင်ကျော်လောက်ရှည်လျားတယ်လို့ AP သတင်းကဖော်ပြထားပါတယ်။
American တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါရှင
်တော်တာရှင်များခင်ဗျာယူကရိန်းနိုင်ငံကိုရုရှားကကျူးကျော်တိုက်ခိုက်ခဲ့တဲ့အတွက်လန်ဒန်ရောမဘာစီလိုနာမြို့ကြီးတွေအပါအဝင်ဥရောပတလွှားမှာမနေ့စနေနေ့ကလူတွေထောင်ပေါင်းများစွာလမ်းပေါ်ထွက်ခြိတက်ပြီးရုရှားစံကြီးဆန္ဒပြခဲ့ကြပါတယ်။ဆွစ်ဇာလန်နိုင်ငံတဝမ်းကမြို့ကြီးတွေနဲ့ကုလသမဂ္ဂရုံးအခြေစိုက်တဲ့ဂျနီဗာမြို့မှာယူကရိန်းနိုင်ငံကိုထောက်ခံကြောင်းဆန္ဒပြခဲ့ကြပါတယ်။ရုရှားရဲ့အိမ်နီးချင်းဖင်လန်နိုင်ငံမြို့တော်ဟယ်လ်စင်ကီမြို့မှာလည်းလူထောင်ပေါင်းများစွာစုဝေးပြီးရုရှားတပ်တွေယူကရိန်းကထွက်သွားပူတင်ကြဆုံးပါစေလို့ကြွေးကြော်ဆန္ဒပြကြပါတယ်။ဒါအပြင်အီတလီနိုင်ငံရောမမြို့မှာလူထောင်ပေါင်းများစွာဟာမိရုပ်တွေကိုကင်ဆောင်ပြီးရှေးဟောင်းရောမအာကစားကွင်းကိုချီတက်သွားကာရုရှားသမ္မတပူတင်ကိုနာဇီခေါင်းဆောင်ဟစ်တလာနဲ့နှိုင်းယှဉ်ကြွေးကြော်ကြပါတယ်။အလားတူဗြိတိန်နိုင်ငံလန်ဒန်မြို့ကရုရှားတန်ရုံရှိမှာလည်းလူရာပေါင်းများစွာကန့်ကွက်ဆန္ဒပြကြပါတယ်။ဒါအပြင်အရင်ဆိုဗီယက်ပြည်ထောင်စုထဲမှာပါဝင်ခဲ့တဲ့ဂျော်ဂျီယာနိုင်ငံ TWC မြို့မှာလည်းယူကရိန်းအလံနဲ့ဂျော်ဂျီယာအလံတွေလွှင့်ထူကြသလိုနှစ်နိုင်ငံနိုင်ငံတော်တချင်းတွေကိုလည်းအော်ဟစ်ပြီးရုရှားစံကျင်ရေးတွေပြုလုပ်ခဲ့ကြပါတယ်ခင်ဗျာ။အိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီကနေယူကရိန်းသမ္မတဇလန်စကီကိုဖုံးဆက်ပြီးယူကရိန်းအကြမ်းတင်ငြိမ်းချမ်းစွာဖြည့်ဆည်းရေးအတွက်ကူညီဆောင်ရွက်ပေးဖို့ကမ်းလှမ်းခဲ့ပါတယ်။ယူကရိန်းသမ္မတကသူနိုင်ငံရဲ့လက်ရှိဖြစ်စဉ်ကိုရှင်းပြပြီးနောက်ငြိမ်းချမ်းရေးကိုရှေ့ရှုတဲ့ဘယ်လိုလှုံ့ဆော်ပေးရမယ့်နီလန်ကိုမစိုးကူညီဖို့အတွက်ဆန္ဒရှိတယ်လို့လည်းမိုဒီကပြောဆိုလိုက်ပါတယ်။ယူကရိန်းကိုရုရှားကျူးကျော်မှုနဲ့ပတ်သက်ပြီးပြီးခဲ့တဲ့တောက်ကြနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးမဲခွဲဆုံးဖြတ်ရာမှာတရုတ်အာရဗ်စော်ဘွားများပြည်ထောင်စု UAE တို့နဲ့အတူအိန္ဒိယနိုင်ငံကလည်းကြားနေမဲ့ပေးခဲ့ပါတယ်။အဲ့ဒီအတွက်အိန္ဒိယနဲ့အစင်လာအယကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေရှိတဲ့ရုရှားနိုင်ငံကချီးကျူးလိုက်ပြီးအနောက်နိုင်ငံတွေကတော့ဝေဖန်လိုက်ပါတယ်။ပြိုင်ဘက်ပါကစ္စတန်နဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့ကက်ရှမီးယားဒေသနဲ့ပတ်သက်ပြီးကုလသမဂ္ဂလူညွန့်ရေးကောင်စီအစည်းအဝေးမှာမဲခွဲတိုင်းရုရှားနိုင်ငံစီကဗီတိုအာဏာကိုအိန္ဒိယကအားထားရတာဖြစ်ပါတယ်ခင်ဗျာ။စစ်တပ်ကအာဏာသိမ်းယူလာတာတစ်နှစ်ကျော်လာပြီမဲ့စန့်ကျင်ကန့်ကွက်တာတွေနိုင်ငံအနှံ့မှာဆက်လက်ရှိပါတယ်။ရန်ကုန်မြောက်ဥက္ကာဘမြို့နယ်မှာမနေ့ကမြန်မာစစ်ကောင်စီအလံနဲ့ယူကရိန်းကိုကျူးကျော်တဲ့ရုရှားအလံတို့ကိုမိရှို့ဆန္ဒပြခဲ့ကြပါတယ်။မန္တလေးမှာလည်းစစ်ကောင်စီတပ်နဲ့ရဲကစစ်ဆေးဖမ်းဆီးနေတဲ့ကြားကပဲမြို့လေကောင်မှာစုဝေးပြီးစစ်ကောင်စီကိုစန့်ကျင်ဆန္ဒပြခဲ့ကြပါတယ်။စကိုင်းတိုင်းကရင်းမာပင်စလင်းကြီးမြို့နယ်တွေမှာကြေးရွာပေါင်းစုံလူငယ်တွေရဲ့တပိတ်စစ်ကြောင်းထွက်ဆန္ဒပြခဲ့ကြသလိုကချင်ပြည်နယ်ဖားကံမြို့မှာလည်းအာဏာသိမ်းမှုစန့်ကျင်တဲ့တန်ဘုံတီးတပိတ်နဲ့ခြိတဲ့ဆန္ဒပြပွဲတွေရှိပါတယ်။အ အဲဒီလိုစံတပြပွဲတွေတွင်တာမကရန်ကုန်မန္တလေးမြို့တွေမှာလည်းစစ်ကောင်စီတပ်ဖွဲ့တွေကိုဘုံခွဲတိုက်ခိုက်ကြတာတွေရှိပါတယ်။ဒါအပြင်မကွေးစကိုင်းတိုင်းကချင်ပြည်နယ်၊ကရင်ပြည်နယ်၊ကရင်နီပြည်နယ်တို့မှာလည်းနယ်မြေခံဒေသခံကာကွယ်ရေးတပ်ဖွဲ့ PDF နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကတစ်ဖက်စစ်ကောင်စီတပ်တွေကတစ်ဖက်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။စစ်တပ်အာဏာသိမ်းယူခဲ့စဉ်ကနေဒီလဖေဖော်ဝါရီ25ရက်ဒီလဖေဖော်ဝါရီ25ရက်နေ့အထိဆိုရင်စစ်ကောင်စီလက်ချက်ကြောင့်တေဆုံးသူပေါင်း1582ယောက်ရှိသွားပြီလို့နိုင်ငံရေးအကျဉ်းသားများအကူအညီစောင့်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါတယ်။ဒါအပြင်ဖမ်းဆီးခံရသူက9400နီးပါးရှိပြီလို့ AAPP ကဖော်ပြထားပါတယ်ခင်ဗျာ။ထိုင်းမြန်မာနယ်စပ်ချင်းမိုင်ပြည်နယ်ဖမ်းခရိုင်မိုးပင်ကျေးရွာအနီးမှာဒီလဖေဖော်ဝါရီ24ရက်နေ့ကမူရစ်ဆေးပြားတွေတဲဆောင်လာတယ်လို့တန်တရားရှိတဲ့ကားနှစ်စီးကိုထိုင်းရဲတပ်ဖွဲ့ကပစ်ကတ်ဖမ်းဆီးခဲ့ပါတယ်။အဲ့ဒီဖြစ်စဉ်မှာမူရစ်မောင်ကိုလို့ယူဆရသူတဦးတေဆုံးခဲ့ပြီးကျန်းနှစ်ဦးကိုအရှင်ဖမ်းဆီးနိုင်ခဲ့ကကားထဲမှာစိတ်ကြွဆေးပြားခန့်မှန်း2တန်းလောက်ကိုအထုပ်တွေနဲ့တဲဆောင်လာတယ်လို့ထိုင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ဒါနဲ့ပတ်သက်ပြီးထိုင်းမူရစ်နိုင်ငံရေးဘျူရိုရဲမှူးကြီးပွန်ပင်ဟက်ရိုင်ယွန်ရောင်းကဒီလ25ရက်နေ့ကသတင်းစာရှင်းလင်းပွဲပြုလုပ်ပါတယ်။မူရစ်စေဝါတွေကိုတဲဆောင်ရောင်းဝယ်သူတွေကိုထိထိရောက်ရောက်အရေးယူတာအပြင်သူတို့ပိုင်ဆိုင်တဲ့ပစ္စည်းတွေကိုပါနိုင်ငံပိုင်အဖြစ်သိမ်းယူသွားမှာဖြစ်ပြီးမူရစ်ကွန်ရက်တစ်ခုလုံးနှိမ်နှင်းသွားမယ်လို့ထိုင်းဘာသာနဲ့ပြောဆိုသွားပါတယ်။ဒီဖေဖော်ဝါရီလတစ်လထဲမှာပဲစိတ်ကြွဆေးပြားတန်း30ကျော်ကိုထိုင်းအစိုးရကဖမ်းဆီးမိပါတယ်။အများဆုံးဖမ်းမိတာကတော့ရွှေတရီကန်ဒေသထုတ်မူရစ်စေဝါတွေဖြစ်ပြီးမူရစ်မောင်ကိုသမား30လောက်ကိုလည်းထိုင်းအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းထားပါတယ်ခင်ဗျာ။တနင်္ဂနွေမနေ့ကထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့ကျွန်တော်ခမောင်စိုးမင်းတို့ကပြောပြပေးတာပါ။အခုတော့သတင်းပေးပို့ချက်တွေသတင်းဆောင်ပါတွေကိုဆက်လက်ထုတ်လွှင့်ပေးပါမယ်ပထမဆုံးစကိုင်းတိုင်းဘက်ကသတင်းကိုအရင်ပြောပါရစေစကိုင်းတိုင်းရင်းမာပင်မြို့နယ်အတွင်းကချင်းပုံးကျေးရွာနဲ့ညောင်ကိုင်းကျေးရွာကိုစစ်ကောင်စီကနေလေကြောင်းကပစ်ခတ်ပြီးနယ်မြေရှင်းလင်းတာတွေပြုလုပ်နေပါတယ်အဲ့ဒီအတွက်ဒေသခံတွေလည်းဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုကိုညံဝင်းအောင်ကပြောပြပါလိမ့်မယ်
စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေစစ်ရေးတင်းမာနေတဲ့စကိုင်းတိုင်းဒေသကြီးရင်းမပင်ခရိုင်ရင်းမပင်မြို့နယ်တဲကချင်းပုံကျေးရွာနဲ့ညောင်ငန်းကျေးရွာတို့ကိုဖေဖော်ဝါရီ26ရက်စနေနေ့မနက်ပိုင်းမှာစစ်ကောင်စီတပ်ကလေကြောင်းကနေပစ်ခတ်ပြီးနယ်မြေရှင်းလင်းတာတွေလုပ်ခဲ့တာပါဒေသခံကာကွယ်ရေးတပ်ဖွဲ့တွေတင်းနန်းဆင်းပွဲရှိတယ်ဆိုတဲ့သတင်းရရှိမှုကြောင့်လာရောက်ပစ်ခတ်တာဖြစ်နိုင်တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးကပြောပါတယ
်ညောင်ငန်းချင်းပုံညောင်မင်းသာဆိုတာရှိပါတယ်အဲ့ဒီရွာဒီမှာကသူတို့ PDF တင်နေဆွဲလို့ဟိုရှိတယ်လို့သူတို့တရင်ရုံရပါတော့အမှန်တကယ်ကတော့ PDF တင်နေဆင်ပွဲမဟုတ်ပါဘူးဒီညောင်ကိုင်းရွာမှာဆိုချင်းအတုပအပွဲရှိတာပေါ့နော်အတုပအပွဲရှိတာအဲ့အတုပအပွဲမှာဒီဗလံပေါ့နော်ဗလံကတရင်ပြီးမှားပြီးတော့ဒီ PDF တင်နေဆင်ပွဲတို့ PDF ဒီစီဝေးနေတယ်ဆိုတဲ့ဟုတ်တာမျိုးပေါ့နော်အဲ့လိုမျိုးဗလံကတရင်ပြီးမှားပြီးတော့တိုင်းရင်လေးစီးနေတယ်နော်လာရောက်ပြီးပြစ်ခတ်တာရှိပါတယ်ဒီညောင်ကိုင်းအနောက်ရွာမှာညောင်ကိုင်းအနောက်ရွာရဲ့အနောက်ဘက်ကကက်ရက်ပေါ့နော်ဒီကျေးလက်စီစီခန်းထဲမှာအခုလက်ရှိမိသားကတော့ဒီဟိုပါပေါ့နော်ဒီတက်ဆွဲထားတဲ့အခြေအနေဖြစ်ပါတယ်ဒီပိတ်ဆုံးမှုဘာညာကြီးกว่าတော့လောလောဆယ်နေတဲ့နေသားမှာတော့ရှုပ်ခွေးနေတဲ့အခြေအနေဖြစ်တဲ့အတွက်တော့အခုတော့ပြီးလို့မရသေးဘူးဒါပေမဲ့ကျွန်တော်တို့ကြားနေရတဲ့အပိုင်းကတော့ဒဏ်ရာအပြစ်နဲ့ရသပြည်သူရှိတယ်လို့တော့ကျွန်တော်တို့ကြားနေရတယ်ပေါ့နော်
အခုလိုလေကြောင်းကနေတိုက်ခိုက်ပြီးနယ်မြေရှင်းလင်းတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတင်းထုတ်ပြန်တာတော့မရှိသေးပါဘူးလေကြောင်းကနေပြစ်ခတ်ခံရတဲ့ချင်းပုံနဲ့ညောင်ငိုင်းကျေးရွာကဒေသခံတွေအနေနဲ့အကုန်ထွက်ပြေးတင်းရှောင်နေရတယ်လို့ညောင်ငိုင်းဒေသခံတဦးကအခုလိုပြောပါတယ
်ပထမကလေညာကြီးဆုံးနဲ့ဟိုဒေသတွေလာချာပါလေဒေသတွေလာချာပြီးနောက်တစ်ခါလေလာတဲ့ဒီညာနေကြတော့ကျွတ်တို့ရွာလေးကိုကိစ္စရှိရဖို့အဲ့ဒီအဲ့ဒီတမင်ကြီးတွေထင်ပြီးတော့ကျွတ်တို့ရွာရဲကိုအတင်းနဲ့ထူနေတာအပေါ်ကနေပြီးတော့အကုန်လုံးချင်းမုံညောင်ကိုင်းရတော့အကုန်ထွက်ပြေးရတယ်လူကိုတလူမမကြံတော့
လေကြောင်းကပြစ်ခတ်ခံရတဲ့ညောင်ငန်းရွာမှာနာရေးရှိတဲ့အတွက်လူစုလူဝေးပြုလုပ်နေချိန်မှာပြစ်ခတ်ခံရတာဖြစ်ပြီးချင်းပုံရွာမှာကာကွယ်ရေးတပ်ဖွဲ့တွေတင်နန်းဆင်ပွဲရှိမရှိကိုတော့အစိုးရဒေသခံကအတည်မပြုပါဘူးအခုဖေဖော်ဝါရီလတည်းကဆလို့စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေစစ်ရေးတင်းမာနေတာဖြစ်ပြီးစစ်ကောင်စီကလည်းနယ်မြေရှင်းလင်းတာတွေဇက်တိုက်ပြုလုပ်နေပါတယ်ဖေဖော်ဝါရီ21ရက်နေ့ကလည်း ရမပင်မြို့နယ်တဲကနှောယိုးရွာအနီးမှာစစ်ကောင်စီကခန့်ထားတဲ့စကိုင်းတိုင်းဝန်ကြီးချုပ်ဦးမြကျော်ရဲ့ရင်နှန်းကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အထူးခိုက်ရှိတယ်လို့မကြားရသလိုဒီဖြစ်စဉ်နဲ့ပတ်သက်လို့ BOA ကတိကျအတည်ပြုနိုင်ဖို့စူးစမ်းနေသေးဖြစ်ပါတယ်ခင်ဗျာ
။အခုဆက်လက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုတင်ဆက်ရရင်အမေရိကန်ပြည်ထောင်စုနဲ့တရုတ်တို့ရဲ့အကြမ်းမှာတောင်တရုတ်ပင်လယ်အတွင်းရေကြောင်းသွာလာခွင့်နဲ့ပတ်သက်ပြီးအငင်းပွားနေပါတယ်။တောင်တရုတ်ပင်လယ်အတွင်းကျွန်းတွေနဲ့ရေပိုင်တဲ့တော်တော်များများကိုတရုတ်ကသူပိုင်ကြောင်းတစ်ဖက်သက်ကြီးညာထားပါတယ်ဒီအငင်းပွားမှုအပေါ်မှာဒေသအတွင်းကအဓိကနိုင်ငံကြီးတနိုင်ငံကတော့အချိန်အများအပြည့်နှုတ်ဆက်နေပါတယ်ဒါပေမဲ့အခုနောက်ပိုင်းမှာတော့ပြောင်းလဲမှုတွေရှိလာပါတယ် VOA သတင်းတောက် Unislain သတင်းပေးပို့ထားတာကိုကိုဇော်မိုးကျော်ကပြန်ပြောပြမှာနားဆင်ကြည့်ရှုကြပါခင်ဗျာ
တောင်တရုတ်ပင်လယ်ပြင်အတွင်းပိုင်တဲ့အငင်းပွားမှုနဲ့ပတ်သက်ပြီးအရှေ့တောင်အာရှဒေသအတွင်းအကြီးဆုံးနိုင်ငံဖြစ်တဲ့အင်ဒိုနီးရှားနိုင်ငံဟာတရုတ်ကိုပျော်ပြောင်းညင်သာစွာပဲချဉ်းကပ်ဆက်ဆံလေးရှိပါတယ်။ဒါပေမဲ့မကြသေးမီကစလို့အင်ဒိုနီးရှားနိုင်ငံဟာဒေသတွင်းသူ့ရဲ့အခွင့်အရေးနဲ့ပတ်သက်ပြီးခိုင်ခိုင်မာမာပြတ်ပြတ်သားသားစတင်ပြောဆိုရပ်တည်လာပါတယ်။တရုတ်ကသူ့ရေပိုင်နဲ့ဘာလို့ကြွေးကြော်ထားတဲ့ပင်လယ်ပြင်အတွင်းပြီးခဲ့တဲ့ဩဂုတ်လတည်းတုန်းကအင်ဒိုနီးရှားကအမေရိကန်နဲ့ပူးတွဲစီရေးလက်ချင်ခဲ့ပါတယ်။တရုတ်ကဒီကိစ္စကိုချက်ချင်းကန့်ကွက်ခဲ့ပါတယ်။ဝါရှင်တန်အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS က Greek Polling ကအခုလိုသုံးသပ်ပြောဆိုပါတယ
်
။ Tuna block ဒီပိုင်းနဲ့အတွင်းအင်ဒိုနီးရှားရဲ့စီးရေးလေ့ကျင့်မှုကြောင့်ပြီးခဲ့တဲ့နှစ်လိခဲတင်းတင်းဖြစ်ခဲ့ရတဲ့အခြေအနေဟာအင်ဒိုနီးရှားအတွက်အခက်အခဲတွေဖြစ်စေခဲ့ပါတယ်။ဒါအပြင်ဒေသတွင်းတန်တမာရေးနီလန်းတွေကိုရှာဖွေဖို့လှည့်ပါပြောင်းတာသောအခြေအနေတရက်ကိုဖန်တီးပေးခဲ့ပါတယ်။ဆိုလိုတာကတော့အာဆီယံပြင်ပမှာဒီဒေသနဲ့ပတ်သက်လို့အငင်းပွားနေတဲ့သူတွေနဲ့ဆက်ဆံဖို့အတွက်ဖြစ်ပါတယ်။တကယ်တော့ဒါတွေကလည်းအင်ဒိုနီးရှားမလုပ်ချင်ပါဘူး
။ Tuna block ရေပိုင်နဲ့ဟာနတူနာကျွန်းနဲ့အနီးကပင်လယ်ပြင်ရဲ့အစိတ်အပိုင်းဖြစ်ပါတယ်။မကြသေးမီကမှအဓိကပြဿနာနေရာတစ်ခုဖြစ်လာခဲ့ပါတယ်ဒီဒေသကိုအင်ဒိုနီးရှားကသူ့ရဲ့စီးပွားရေးအထူးဆုံးအတွင်းပါဝင်တယ်လို့သတ်မှတ်ထားပါတယ်အချိန်ထဲမှာပဲတရုတ်ကလည်းသူ့ရဲ့အစဉ်အဆက်ငါးခန်းခဲ့တဲ့ရေပိုင်နဲ့လို့သတ်မှတ်ထားပါတယ်အခုတော့အင်ဒိုနီးရှားဟာလည်းအခြားအင်ဒိုပစိဖိတ်ဒေသအတွင်းကနိုင်ငံတွေလိုပဲတရုတ်ငါးခန်းတင်မော့တွေနဲ့ကင်းလက်ရေရင်တွေကိုအငင်းပွားနေတဲ့ရေပိုင်နဲ့တဲကနေချက်ပွားသွားဖို့ခုခံပယ်ရှားတာတွေပုံမှန်လိုလှုပ်လာနေပါတယ်။ Brand Corporation က Scott Haro ကတော့အခုလိုပြောပါတယ်
။ I think China is serious about this. I think Indonesia being the farthest away from China probably has experienced some of
ကျွန်တော်ထင်တာကတော့တရုတ်ကဒီကိစ္စကိုအလေးနဲ့ထားပါတယ်။အင်ဒိုနီးရှားကတရုတ်နဲ့အဝေးဆုံးမှာရှိပါတယ်။တရုတ်ရဲ့ PR ပေးအကြက်ကင်မှုကိုအ ਨੇ ဆုံးခံရတဲ့တိုင်းပြည်ဖြစ်နိုင်ပါတယ်။ဒါပေမဲ့တရုတ်ကတော့အားလုံးကို PR ပေးလှုပ်ဆောင်မှာပါပဲ။
အခုဆိုရင်အင်ဒိုနီးရှားဟာတရုတ်ရဲ့ပိုင်တဲ့ကျူးကျော်မှုကိုပူးပေါင်းကာကွယ်ဖို့စုဖွဲ့ထားတဲ့အရှေ့တောင်အာရှ၅နိုင်ငံမလေးရှား၊စင်ကာပူ၊ဖိလစ်ပိုင်၊ဘရူနိုင်း၊ဗီယက်နမ်တို့ပါဝင်တဲ့အဖွဲ့နဲ့ပါဆက်ဆံမှုတွေရှိလာနေပြီဖြစ်ပါတယ်။ဒါပေမဲ့နတူနာကျွန်းစုခြေပိုင်နဲ့အငင်းပွားမှုမှာအင်ဒိုနီးရှားကတရုတ်ကိုတင်းတင်းမာမာဆက်ဆံဖို့ရမှာတရုတ်ဟာအင်ဒိုနီးရှားရဲ့အကြီးဆုံးကွန်ထရက်ဖြစ်ပြီးအင်ဒိုနီးရှားမှာဒုတိယအများဆုံးယင်းဒီမြုံနံထားသူဖြစ်တဲ့အတွက်ဒီနှစ်ခုကိုခွဲခြားဖို့မှာအခက်အခဲတွေရှိနေပါတယ်။ဝါရှင်တန်အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS က Greek Polling ကအခုလိုသုံးသပ်ပြောဆိုပါတယ်
။ And their number one concern about China is maintaining good enough relations that Chinese investment flows in to
တရုတ်နဲ့ကောင်းမွန်တဲ့ဆက်ဆံရေးကိုထိန်းထားနိုင်ဖို့ကသူတို့ရဲ့နံပါတ်၁အချက်ဖြစ်ပါတယ်။အဓိကကတော့သူတို့ရဲ့အခြေခံအဆောက်အုံတွေအတွက်တရုတ်ရဲ့ယင်းနီးမြုပ်နှံမှုတွေဝင်ရောက်လာရေးဟာအမြဲတမ်းထိတ်ဆုံးကဦးစားပေးဖြစ်ပါတယ်
။အဲ့ဒီလိုပါပဲအခြား၅နိုင်ငံအနေနဲ့လည်းညှတာအောင်ထိန်းကြီးလှုပ်ဆောင်ပါတယ်။အင်ဒိုနီးရှားနဲ့ပင်လယ်ပြင်လုံခြုံရေးကိစ္စတွေမှာပုံမပူပေါင်းဆောင်ရွက်နိုင်အောင်ကြိုးပမ်းသလိုအခြားအင်ဒိုပစိဖိတ်နိုင်ငံအနေနဲ့လည်းပူပေါင်းဆောင်ရွက်မှုကိုပြုလုပ်ကြပါတယ်။ Rand Corporation က Scott Haro ကတော့အခုလိုမြင်ပါတယ်
China's material capabilities are so overmatched for most countries I think they tend to pick
တယောက်ဟာရုပ်ဝတ္ထုဆောင်အရာနိုင်ငံအတော်များများထက်မရှင်းတာအောင်တာလွန်နေပါတယ်ဒီနိုင်ငံတွေအနေနဲ့သူတို့အပေါ်အတော်တော်ကိုအတင်းကျပ်ဖိအားပေးလာတဲ့အခြေအနေမျိုးမှာသာတုံ့ပြန်တိုက်ခိုက်ဖို့ဆိုတဲ့နည်းလမ်းကိုရွေးချယ်ကြပါတယ်အချို့အသေးစားကိစ္စလေးတွေမှာတော့လူသီးရှင်ကြားပြဿနာဖြစ်လာအောင်မလုပ်တော့ပဲတူတူသိသိကြိတ်ပြီးဖြေရှင်းတတ်ကြပါတယ
်မိမိတို့ရဲ့သက်ဆိုင်ရာရေပန်နဲ့ကိုကာကွယ်ဖို့အငင်းပွားမှုတွေမှာပါဝင်နေတဲ့အာဆီယံ6နိုင်ငံရဲ့အစည်းအဝေးကိုဖေဗူအာရီလထဲမှာကျင်းပဖို့စီစဉ်ထားပေမဲ့ COVID-19 ကြောင့်ဆိုကမလာကုန်ပန်းအထိရွှေ့ဆိုင်ထားကြောင်းပါခင်ဗျာ
ကိုဇော်မိုးကျော်ပြောပြတဲ့တောင်တရုတ်ပင်လယ်ကသတင်းဖြစ်ပါတယ်ဆက်လက်ပြီးတောင်ဝင်ရိုးစွန်းဒေသကသတင်းကိုလည်းပြောချင်ပါသေးတယ်တောင်ဝင်ရိုးစွန်းဒေသအန္တာတိကတိုင်မှာဩစတြေးလျနိုင်ငံအနေနဲ့မဟာဗျူဟာမြောက်တည်ရှိမှုကိုသိပ်ပံနည်းကြကြမြင့်တင်နေတဲ့အတွက်စီမံကိန်းတွေလှုပ်ဆောင်နေတာကိုလည်းတရုတ်ကရှုံချလိုက်ပါတယ်ဩစတြေးလျအစိုးရအနေနဲ့ရေခဲပုံလန်းတွေအဲ့ဒီဒေသပေါ်မှာတာဝေးပြန်တန်းနိုင်တဲ့ရဟတ်ယာဉ်တွေစောင့်ကြည့်ရေးဒရုန်းယာဉ်တွေအုပ်စုဖွဲ့ပြန်တန်းဖို့အစီအစဉ်တွေကိုပြီးခဲ့တဲ့အင်္ဂါနေ့လောက်ကကြေညာခဲ့ပါတယ်ဒီအကြောင်းဩစတြေးလျနိုင်ငံဆစ်ဒနီမြို့ကဖေးလ်မာဆာသတင်းပေးပို့ထားတာကိုကျွန်တော်ခင်မောင်စိုးမင်းကပဲပြောပြမှာပါနားဆင်ကြည့်ရှုကြပါခင်ဗျာဩစတြေးလျအစိုးရရဲ့ဒေါ်လာတန်း990အနာတိကတိုက်စီမံကိန်းထဲမှာတဘာဝပတ်ဝန်းကျင်ရေးရာနဲ့မဟာဗျူဟာမြောက်ရွယ်ချက်တွေပါဝင်ပါတယ်။အဲ့ဒီဒေသကရေခဲမြစ်တွေအန်ဝါသိပ်ပံပညာနဲ့ပင်လယ်ရေမျက်နှာဖြင့်မြင့်တက်နေတာတွေကိုသုတေသနပြုလုပ်တာတွေမြင့်တင်ဖို့အတွက်တာဝေးပြန်တန်းနိုင်တဲ့ရဟတ်ယာဉ်တွေမောင်းသူမဲ့ဒရုန်းလေယာဉ်တွေနဲ့အဲ့ဒီဒေသလေးလာမှုမလုပ်ရသေးတဲ့အစိပ်ပိုင်းတွေကိုဇယားကွက်ချရေးဆွဲမှုတွေရည်ရွယ်ထားပါတယ်။ဩစတြေးလျနိုင်ငံဘက်ကလည်းပြိုင်ဆိုင်မှုတွေရှိနေတဲ့အဲ့ဒီဒေသကိုတရုတ်နိုင်ငံကဝင်ရောက်ရှင်ပြိုင်လာမှာကိုစိုးရိမ်နေပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကသတင်းစာရှင်းလင်းပွဲတစ်ခုမှာဩစတြေးလျဝန်ကြီးချုပ်စကော့မော်ရစ်ဆန်ကတချို့နိုင်ငံတွေဟာအနာဒီကတိုက်ကအရင်းမြစ်တွေကိုအမျက်ထုတ်ယူခြင်းရတယ်လို့နိုင်ငံအမည်မဖော်လို့ပဲပြောဆိုခဲ့ပါတယ်
။ We are stewards of some of the most important and most sensitive environments.
ကျွန်တော်တို့ဟာကမ္ဘာပေါ်မှာရှိတဲ့နေရာတချို့ကအသိပ္ပာယ်မခံတဲ့သဘာဝပတ်ဝန်းကျင်တွေနဲ့အရေးကြီးတဲ့ကိစ္စတချို့အတွက်တောင်းဝန်ရှိကြသူတွေဖြစ်ပါတယ်။ဒါကြောင့်ဒီအန်တာတိကတိုက်ကြီးကိုကြီးရှုစောင့်ရှောက်ဖို့လိုအပ်ပါတယ်။ဘာကြောင့်လဲဆိုတော့ဗျာတချို့နိုင်ငံတွေကြတော့ကျွန်တော်တို့နဲ့မတူညီတဲ့ရွေချက်တွေရှိကြလို့ပါ
ဩစတြေးလျနိုင်ငံဟာအနာတိကတိုက်ရဲ့42ရာခိုင်နှုန်းနဲ့ပိုတဲ့နယ်မြေအနေအထားကိုပိုင်ဆိုင်ကြောင်းအခိုင်အမာပြောဆိုနေတာကိုတချို့နိုင်ငံတွေကအသိမှတ်ပြုထားပါဗျ။အဲ့ဒီဒေသရဲ့1961စာချုပ်မှာပါဝင်တဲ့စစ်ရေးတည်ဆောက်မှုနဲ့တပ်ထုတူးဖော်မှုတွေကိုတားမြစ်ထားတဲ့အချက်တွေလိုက်နာဖို့အတွက်ဩစတြေးလျအစိုးရကအလိုရှိပါတယ်။အဲ့ဒီအအေးဆုံးအချောက်တွေဆုံးနဲ့လေတိုက်မှုအပြင်းထန်ဆုံးဒေသမှာနိုင်ငံပေါင်း30လောက်ဟာသုတေသနအခြေစိုက်စခန်းတွေရှိနေကြပါတယ်။ဩစတြေးလျအမျိုးသားတက္ကသိုလ်ကပါမောက်ကဒေါ်နယ်ရတ်ဝဲကနိုင်ငံတချို့ဟာဒီအနာဒီကတိုက်ပေါ်မှာကာကွယ်ရေးစီရေးတည်ဆောက်မှုတွေအတွက်ရည်မှန်းချက်ထားနေကြတယ်လို့ပြောပါတယ်။တရုတ်နိုင်ငံပိုင်မီဒီယာ Global Times မှာတော့အနာတိကတိုက်ကဒေသဆိုင်ရာစာချုပ်ပြဋ္ဌာန်းချက်တွေကိုအမဲလိုက်နာခဲ့ကြောင်းပြောပါတယ်။ဒါပြင်ဩစတြေးလျရဲ့ဒေါ်လာသန်းပေါင်းများစွာတန်တဲ့အနာတိကတိုက်အစီအစဉ်ဟာတရုတ်နိုင်ငံစန့်ကျင်ရေးကိုရှေ့ရှုနေတယ်လို့လည်းပြောပါတယ်။ဩစတြေးလျနဲ့တရုတ်နိုင်ငံဟာကြီးမားတဲ့ကုန်သွယ်မှုတွေရှိကြပေမဲ့မကြာသေးခင်ကဆက်ဆံရေးတွေယိုယွင်းလာခဲ့ကြပါတယ်။ဩစတြေးလျရဲ့တန်ငင်းတမန်ကင်ဆက်ဆံရေးတွေမှာတရုတ်နိုင်ငံကဝင်ရောက်ဆွတ်ဖက်နေတယ်ဆိုတဲ့စွပ်စွဲချက်တွေရှိပါတယ်။ဒါနဲ့ပတ်သက်ပြီးတရုတ်နိုင်ငံပိုင်မီဒီယာ Global Times ကဩစတြေးလျအစိုးရဟာနှစ်နိုင်ငံဆက်ဆံရေးပြတ်တောက်ကုန်အောင်တွန်းပို့နေတယ်လို့ဖော်ပြထားပါတယ်ခင်ဗျာ ။ UAE American တန်ရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့သတင်းပတ်ဆင်ခန္ဓာတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။အဲ့ဒီထဲကမှမြန်မာနိုင်ငံတဝန်းကလူအခွင့်ရေးအခြေအနေတွေကိုစူးစီးတင်ဆက်ပေးနေတဲ့ဒုအသံအစီအစဉ်ကိုပထမဆုံးနားဆင်ကြည့်ရှုရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ဆက်အနာသိမ့်မှုကြောင့်ကလေးတွေမှာဖြစ်လာတဲ့စိတ်တန်ရာတွေအကြောင်းတင်ပြထားပါတယ်။ဒီအစီအစဉ်ကို Frontier မြန်မာဝိုင်းတော်သားတွေကတင်ဆက်ထားကြပါတယ်ခင်ဗျာ။နားဆင်ကြည့်ရှုနိုင်ပါတယ
်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုတာပတ်စံ podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒ ီတစ်ပတ်မှာတော့ဆရာနာတင်ပြီးတဲ့နောက်ပိုင်းကလေးရာကျော်တက်ခံရတဲ့အပြင်ကြုံတွေ့နေရတဲ့ဖြစ်ရပ်တွေကြောင့်လက်ရှိကလေးအရွယ်မျိုးဆက်တစ်ခုလုံးဟာစိတ်ဒဏ်ရာရသွားနိုင်တယ်လို့ပညာရှင်တွေကသုံးသပ်ပြောဆိုနေကြပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်။
ဆရာနာသိမ်းပြီးတစ်နှစ်ကျော်အတွင်းမှာအသက်တစ်နှစ်အရွယ်ကလေးအပါအဝင်အပြစ်မဲ့ကလေးတရာကျော်အသက်ခံခဲ့ရပါပြီ။တရာပါစိတ်တန်ရာနဲ့ရှင်သန်ကြံရင့်နေရတဲ့ကလေးအမြောက်များလည်းရှိသလိုတန်းနဲ့ချီရဲ့ကလေးတွေဟာအခွင့်အရေးများစွာကိုဆုံးရှုံးနေရပြီဖြစ်ပါတယ်။ဒီကနေ့အော်တိုဘာလအတွင်းကချင်းပြည်နယ်မကျူပြည်မှာနေတဲ့အသက်9နှစ်အရွယ်တမီလေးဇူလိုင်ဆန်းတရာသူ့မရင်းနဲ့ကစားနေတဲ့အချိန်မှာပဲစစ်တပ်ကပစ်လိုက်တဲ့လက်နက်ကြီးချိန်မှန်သွားခဲ့ရပါတယ်။ဒို့အတန်ကသူဖခင်နဲ့စကားပြောခွင့်ရခဲ့ပါတယ်
။အဲ့ဒီနေ့ကသူ့အမေရှိတယ်ကျွန်တော်ကဟိုတောင်ရခဏဆင်းနေတာလေ။ခဏလေးပဲမကြောက်ဘူးကျွန်တော်လည်းဝက်တနာကြီးမနာကြီးတော့ပဲကြားတယ်။အဲ့အပြန်လာမှကြားတော့သူတို့ဆုံးသွားပြီဆိုပြီးကျွန်တော်လည်းမမတက်နိုင်တော့ဘူးလေ။သူ့အမနှစ်ယောက်တော့တောင်ရမရဘူး။သူကရင်ပတ်မှတက်တလုံးနဲ့ဟိုလာလက်မောင်းကိုပြတ်သွားတာလေ။ပြီးတော့အဲဒီလက်ညှိုးနာမှာတာညာရှိတယ်။သုံးတာညာပေါ့
။သူတို့မိသားစုရဲ့အတွက်ဆုံးသမီးလေးကလူလောကထဲကနေမထင်မှတ်ထားတဲ့အချိန်မှာပျောက်ွယ်သွားရတယ်လို့ကြံရိပ်ခဲ့တဲ့ကလေးငယ်တွေကလည်းသူတို့မျက်စိရှိတင်ကြုံခဲ့ရတဲ့ဖြစ်ရကြောင့်ညစဉ်လိုလိုကြောက်လန့်ငိုကြွေးခဲ့ကြပါတယ်။အခုဆိုရင်တော့ဇူလိုင်ဆန်းဆုံးတာလေးလဝန်းကျင်ရှိလာပြီမယ်။ကြံခဲ့တဲ့ကလေးငယ်တွေဟာပြစ်ခတ်တဲ့တွေကြတိုင်းစောက်တီရမရဖြစ်နေသေးပါဒီလိုအဖြစ်ပြက်မျိုးကဇူလိုင်ဆန်းတို့မိသားစုတည်းမကပါဘူးလွန်ခဲ့တဲ့ဒီဇင်ဘာလတုန်းကလည်းတောင်ရကပြန်လာတဲ့မင်းတက်ကမိသားစုမှာမြေမြုပ်မှန်ကြောင့်မိခင်ကပွဲရင်ပြီးပြေဆုံးပြီးအသက်နှစ်နှစ်အရွယ်တမီးဖြစ်သူဟာညာချီတော့ဆုံးရှုံးခဲ့ရပါတယ်အခုဖေဖော်ဝါရီလမှာလည်းအသက်73နှစ်အရွယ်မောင်ဟုန်ကီဟာမတူပြီးမှဆုံးမသွားရပါတယ်သူဟာစစ်တပ်ကပြစ်ခတ်တန်ကြားလို့ချိုးမြောင်အတွင်ပုန်းရှောင်နေတဲ့အချိန်မှာပဲလက်နက်ကြီးချိန်မှန်ခဲ့ရတာပါကရင်နီပြည်မှာလည်းပြီးခဲ့တဲ့ခရစ်စမတ်တုန်းကစစ်ရှောင်မိုးထွက်လာတဲ့ပြည်သူတွေကိုအစုလိုက်မီးရှို့တက်ခဲ့ပါတယ်။အဲ့ဒီထဲမှာကလေးလေးယောက်ပါဝင်ပြီးဒီလူရဲ့အတွက်တာဝန်ခံမှုရှိဖို့လိုရဲလို့ UN လုံခြုံရေးကောင်စီကထုတ်ပြန်ထားပါတယ်။ရဲစခန်းအနီးမှာနေထိုင်တဲ့မြေကြီးနာကအသက်9နှစ်သာရှိတဲ့မန်ဖုံးခန့်ထဲဟာလည်းအိမ်ထဲဂိမ်းဆော့နေစဉ်ရဲစခန်းပေါက်ကွဲမှုဖြစ်ပြီးစခန်းထဲကပစ်လိုက်တဲ့ကြီးကြောက်ဆုံးမခဲ့ရတာပါ။ဒီဖြစ်ရပ်တွေအပြင်နိုင်ငံတော်ဝန်ကလေးတွေအသက်ခံရတဲ့တခြားမရေမကျွမ်းနိုင်တဲ့ဖြစ်စဉ်တွေလည်းရှိပါသေးတယ်။တချို့ကအသက်မသေးပေမဲ့ဘဝသေးရတာနဲ့ဆိုးဝါးတဲ့နောက်ဆက်တွဲပြဿနာတွေကိုရင်ဆိုင်နေရသေးပါ။ကမ္ဘာကူလာသမဂ္ဂရဲ့ကလေးသင်ငယ်အခွင့်အရေးဆိုင်ရာကော်မတီကတော့မြန်မာမှာမျိုးဆက်တစ်ခုလုံးစားကလေးသင်ငယ်အခွင့်အရေးပြည့်စည်သွားနိုင်တဲ့အန္တရာယ်ကြုံနေရတယ်လို့သတိပေးထားပါတယ်။နိုင်ငံမှာဖြစ်ပေါ်နေတဲ့အကျအတဲတွေဆက်ရှိနေမယ်ဆိုရင်မျိုးဆက်တစ်ခုလုံးမှာရှိတဲ့ကလေးတွေဟာရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာပညာရေးနဲ့စီးပွားရေးဆိုင်ရာအကျိုးဆက်တွေကိုခံစားကြရမှာဖြစ်တယ်လို့သတိပေးထားတာပါ။ဦးစရာကတော့တိုက်ပွဲတွေပြင်းထန်တဲ့ကရင်နီပြည်နယ်ကစစ်ရှောင်စခန်းတွေကိုကူလာတာ6လလောက်ရှိပါပြီ။စစ်ရှောင်စခန်းမှာကလေးဥယျာဉ်များတာကိုတွေ့ရပြီးတော့အသက်3နှစ်ကနေ10နှစ်ကလေးကအများဆုံးပဲလို့သူကပြောပါတယ်။ကလေးတွေဟာအစားပုံမှန်စားရဖို့တော့မလွယ်တဲ့အကျွတ်မရှိရှိရနဲ့စားနေကြရပါတယ်။ကိုစရာက
ဥကြီးတွေကမလုံလောက်ဘူးဗျ။ဘာကြောင့်မလုံလောက်လဲဆိုတော့ဒီကလေးတွေအဟာဒါနအကိစ္စတွေဒီနောက်ပြီးတော့ဒီနေ့စဉ်စားဝတ်နေအကိစ္စတွေတော့မဖြည့်ဆည်းသေးနိုင်တာ။တခြားဟာတွေဖြည့်ဆည်းပြီးဖို့ဆိုတာတော်တော်ကြီးအလံဝေကြတယ်။အခုဆိုရင်တိုက်ပွဲတွေရက်ဆက်လာတဲ့အခါကျတော့ဒီလမ်းကြောင်းဆက်သွယ်မှုတွေအရင်ခက်သေးလာတယ်။ခက်သေးတာတွေတော့ကျွန်တော်ဒီစားနေကြရောက်ရှိမှုပါလေပို့ပြီးတော့အရင်အထက်ကျက်တဲလာတဲ့အနေအထားတွေတွေ့ရတယ်။ကျွန်တော်ဒီနောက်တလားနှစ်လားလောက်ဆိုရင်တော့ပို့ပြီးတော့ဘာဖြစ်ဖြစ်လာမှန်းလည်းမသိနိုင်ဘူးပေါ့။အဲကြောင့်တချို့စခန်းတွေမှာလည်းဈေးကလုံးဝမရှိတော့တဲ့စခန်းတွေတော့ကျွန်တော်ရှိတယ်ပေါ့။အဲဒီဒေသခံအဖွဲ့ကြီးတွေကတော့စံရဆံရတော့တို့ဈေးကစံပေါ့။အဓိကတော့စံတူလောင်ထားတာလေးရှိတယ်ပေါ့တော့ဒီစံတော့ပဲတို့ရှိကြမယ်။ကလေးတွေအတွက်တခြားအခြေစပ်စာတွေစိတ်ပိုင်းဆိုင်ရာကုထုံးတွေကတော့အဲဒီတာယာတက်ဆိုင်ရာပညာရှင်တွေရပဲပို့ပြီးတော့နားလည်လိမ့်မယ်တဲ့။တို့ရဲ့ခံစားမှုကိုထုတ်ဖော်မပြောတတ်တဲ့လူတွေဖြစ်နေတယ်လေ။အဲ့လိုမျိုးလေးကူညီပေးကြဖို့ကျွန်တော်တို့ညှောလဲပါလား။
နိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့ Save the Children ကတော့ကလေးတွေနဲ့သူ့ရဲ့မိသားစုဝင်တွေရဲ့အခက်အခဲတွေတတ်တာစေဖို့အတွက်န 2023年February လတည်းကတိုင်းဒေသကြီးနယ်ပြည်နယ်အလိုက်ဟော့လိုင်းတွေကိုထားထားပေးပါတယ်။အခုချိန်ထိခလေးတငယ်ပေါင်း3000ကျော်ကိုကူညီပေးခဲ့ပြီဖြစ်တယ်လို့ထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းကရင်ပြည်နယ်တစ်ခုရဲ့မှာခလေး9000ကျော်ရှိနေတဲ့အတွက်နိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီကိုလည်းလက်မိရယူဖို့ခက်ခဲနေကြသေးပါ။ခလေးတငယ်အရေးအတွက်ကူညီဆောင်ရွက်ပေးရမယ် လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရချချရေးဝန်ကြီးဌာနကလည်းစစ်ရှောက်စခန်းတွေစီကိုမရောက်ပါဘူး။ကိုစီယာကတော့သူရောက်နေတဲ့ကရင်ပြည်စစ်ရှောက်စခန်းတွေကိုစစ်ကောင်စီရဲ့လူကယ်ပြန်ကနေလာကူတာလုံးဝမရှိဘူးလို့ဆိုပါတယ်။ဒို့အတန်ကလူမှုဝန်ထမ်းဦးစီးဌာနရဲ့တာဝန်ရှိသူတဦးကိုဆက်သွယ်ကြည့်ရမှာတော့စစ်ရှောက်စခန်းတွေအကျွတ်ဘေးအန္တရာယ်စီမံခန့်ခွဲရေးဦးစီးဌာနကချောက်ပတ် ဒီအချိန်မှာများစွာသောမြန်မာကလေးတငယ်တွေကတော့စိတ်ကြံရရနေကြရပါပြီ။
အခွေးတိုင်းမှာနေထိုင်တဲ့ကိုအေးရဲ့အသက်17နှစ်အရွယ်သားလေးကတော့သူ့အမေကိုစစ်ကြကတညဖမ်းခေါ်သွားပြီးနောက်နေ့အလောင်းအိမ်ပြန်ရောက်လာတဲ့နေ့ကိုအခုထိမှတ်မိနေပါသေးတယ်။သူ့အမေပြန်ရောက်လာတဲ့အချိန်မှာငိုရင်မေ့မြော်ရဲ့အထိဖြစ်ခဲ့ရပါတယ်။ဒို့အတန်ကကလေးနဲ့စကားပြောခွင့်ရခဲ့ပေမဲ့လည်းသူ့နာမည်ကိုအသုံးမပြုထားပါဘူး။အဲ့ဒါကြောင့်ဒီရတယ်။မေဘုံမကြည့်ဘူး။ငါလည်းခလော
Say Pansaya Diamond Swinura Lobini, Counseling Conaga, Ua Mintingaro, Sayana, Dambin Naba, Jomia, a three Jonny Jow, Kaling Evima, Satania Yara, Rishila, Nane, Lopioae, Pintane, Satanago, the Joanne Pinashin, Diamond Swinu Kuda, Bibo Lobby, Edilo Kuda Mumajai, Kaleria, throw a jewel out there at Chanty, Satania go, there's on Doya Nine Yellow Sobae, Tabi, Pintane, Satania Yara, Kalima.
စိတ်ပိုင်းဆိုင်ရာအဖြစ်ရုပ်ပိုင်းဆိုင်ရာထိခိုက်မှုတွေပါရှိလာနိုင်တာပါနိုင်ငံတကာမှာလည်းကလီးတွေကကြတော့တကယ်အရေးပါတလူတွေနဲ့ဒီကလီးတွေရဲ့စကားတွေကပြောင်းနေတတ်တယ်ကလီးတွေရဲ့ခံစားချက်ကိုမကြားကြဘူးကလီးတွေရဲ့လိုအပ်ချက်ကိုမသိကြဘူးဖြစ်တတ်တယ်ပေါ့နော်အဲ့တော့ဟိုအခုလိုအခြေအနေမှာဆိုပို့ဆိုးတာပေါ့အခုလိုအခြေအနေမှာလူကြီးတွေမှာလည်းဟိုလောက်ရမယ့်ဟာတွေအများကြီးပဲအ မဲ့လဲသူတို့ဟိုဒီယူဆိုင်မိဘူးဖြစ်တတ်တယ်ပေါ့နော်အဲ့တော့ဒီအချိန်နေမှာတော့ကလေးတွေအတွက်နည်းနည်းလေးအာရုံစိုက်ပေးပါပြီးလို့ရှိရင်ခုနကလိုမျိုးကလေးတွေမှာဖြစ်လာပြီဆိုလို့ရှိရင်ဘာကြောင့်ဖြစ်တာလဲဆိုတော့သူတို့နဲ့စကားများပြောဖို့လိုတယ်အဲ့တော့ပြည်ပြရှာနားထောင်ပေးပါစိတ်ရှိရှိနဲ့နားထောင်ပေးပါပေါ့နော်ဘာလို့လူတိုင်းမှာအခုချိန်မှာစိတ်တူနေကြတယ်စိတ်တူတဲ့အချိန်မှာကလေးကအယံငိုတယ်ဆိုလို့ချင်းကလေးကိုဟိုရိုက်ဖို့ပဲအာရုံကရောက်သွားကြဟဲ့ငိုနေတိတ်ဆိုတာနဲ့ရက်မယ်လို့စဉ်းစားနေကြတယ်ပေါ့နော်အဲ့တော့အားအမျိုးလေးတွေကိုမလုပ်ခင်းနဲ့စိတ်ရှိပြီးပါပြီးလို့ရှိရင်ဟိုဆက်ချင်းကြီးပေါ့နော် rules တွေကိုမထိုးနဲ့စီမင်းစီကန်းကြီးတွေကိုမချောက်ကြလိုက်နဲ့ဒီချိန်မထွက်နဲ့ဒီချိန်ကမလုံးနဲ့ဒီချိန်ကမလုံးနဲ့ဆိုရဲဟာတွေထဲသူပါလေခံစားနေရလေဆိုရဲဟာလေးကိုလုပ်ပြီးတော့ကလေးတွေကိုတတိချာချာလေးနားထောင်ပေးမယ်ဆိုလို့ရှိရင်ခုနကပြောနေတဲ့ဟို small trauma ပေါ့စိတ်ဓာညာတည်တည်လေးမှာပဲကျွန်တော်ကြည်လည်သွားပြီးတော့စိတ်ဓာညာကြီးကြီးစီမရောက်နိုင်တော့ဘူးပေါ့နော်တကယ်လို့အဲ့လိုမျိုးဖြစ်လာစိတ်ဓာညာကြီးကြီးရောက်နေတဲ့ကလေးဆိုရင်တော့မှပဲပြန်ပြီးတော့ဒီနေရာလေးကလုံခြုံနေငါမှလုံခြုံနေသူရှိသေးတယ်ဆိုရက်စိတ်ခံစားလာရတယ်ပေါ့အဲ့တော့ကျွန်တော်တို့ counseling လုပ်တဲ့အခါမှာလည်းဟိုမိသားစုရဲ့ improvement ကအရန်လိုပဲဒီကလေးတွေအတွက်လေ
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့တိုးအံအဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မမှာလုံခြုံရေးအခြေအနေတွေကြောင့်နံပါတ်တွေကိုပြောင်းလဲအသုံးပြုထားပါတယ်။တိုးအံပတ်စံအတန်းနဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်တိုးအံရဲ့ Facebook စာမျက်နှာ SoundCloud YouTube အိုင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOE ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00တွင်နဲ့စနေနေ့နေ့နဲ့6:00ကနေ8:00တွင်မှလည်းနားဆင်နိုင်ပါတယ်။ဒ ဒီစီစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero ကျတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒုတိယအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ VOA American တန်ရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအသက်ဆင်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA American တန်ရဲ့အတန်လွင့်အစီအစဉ်တွေကို line meter 32နဲ့49တို့ကနေတိုက်ရိုက်ဖန်ဆင်ဖန်ယူကြည့်ရှုနားဆင်နိုင်ကြပါတယ်ခင်ဗျာအခုတခါဦးတင်မောင်တန်အပတ်စဉ်တင်ဆက်နေတဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးပါမယ်အပြည်ပြည်ဆိုင်ရာတရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ်လူမျိုးတုံးလောက်ရက်ဒီကာကွယ်ရေးနဲ့အပြစ်ပေးအရေးယူရေးနိုင်ငံကသဘောတူစာချုပ်ချိုးဖောက်မှုတွေနဲ့ဆွဲထားတဲ့အမှုတွေကိုကြားနာစစ်ဆေးနေပါတယ်။ဒီတစ်ခေါက်မြန်မာနိုင်ငံကရှောက်ထားချက်တွေဟာအရင်တစ်ခါရှောက်ထားတဲ့အချက်တွေကိုအခြေခံပြီးအထောက်အထားဖြစ်ဆွတ်တန်ဖြစ်ဆွဲပြောင်းလဲတန်ရှိတာပြောင်းလဲပြီးတော့ရှောက်ထားခဲ့ပါတယ်။အဲ့ဒီအကြောင်းတွေကိုအရင်တစ်ခါကြားနာပွဲမှာတရားသူကြီးတွေဘယ်လိုစဉ်းစားခဲ့သလဲဆိုတာကိုဦးတင်မောင်တန်းကကိုကျော်ကျော်သိန်းကိုလွင်ငိမ့်ချမ်းကျော်တို့နဲ့အတူတင်ဆက်ထားတာနားဆင်နိုင်ပါလိမ့်ခင်ဗျာ။
ခွေဆိုတာအနှစ်သာရအဖြစ်နိုင်ငံတော်နဲ့လူသားရဲ့ဆက်ဆံရေးအကြောင်းဖြစ်ပါတယ်။ဒီပတ်ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာအဲဒီဆက်ဆံရေးကိုကမ္ဘာတရားရုံးလို့လည်းသိကြတဲ့အပြည်ပြည်ဆိုင်ရာတရားရုံးတရားသူကြီးတွေကဘလို့စဉ်းစားကြတယ်လဲဆိုတာတင်ပြချင်ပါတယ်။ရိုဟင်ဂျာလူမျိုးတွေပေါ်မြန်မာနိုင်ငံကလူမျိုးသုံးတတ်ဖြတ်နေတယ်ဆိုတဲ့ဂမ်ဘီယာနိုင်ငံကဆွဆွဲထားတဲ့အမှုကိုဒီပတ်တနင်္လာနေ့ February 27ရက်နေ့ကနေလာမယ့်အပတ်တနင်္လာနေ့ February 28ရက်နေ့အထိ ICJ လို့လည်းသိကြတဲ့ကမ္ဘာတရားရုံးမှာကြားနာနေပါတယ်ဒီစီဇန်မှာနှစ်ဖက်လျှောက်လဲကြတာတွေကိုတင်ပြမှာမဟုတ်ဘဲမြန်မာနိုင်ငံကတင်ပြချက်ပေါ်တရားသူကြီးတွေကဘလို့စဉ်းစားခဲ့တယ်လဲဆိုတာကိုပဲတင်ပြမှာဖြစ်ပါတယ်အထူးသဖြင့်နိုင်ငံတော်နဲ့လူသားရဲ့ဆက်ဆံရေးစဉ်းစားပုံကိုအလေးထားပြောမှာပါမြန်မာနိုင်ငံဟာလူမျိုးသုံးသပ်ဖြတ်မှုကိုကျွလွန်ခဲ့ပြီးလူမျိုးသုံးသပ်ဖြတ်မှုအပြည်ပြည်ဆိုင်ရာသဘောတူညီချက်ကိုချုပ်ဖောက်တယ်လို့ဂမ်ဘီယာနိုင်ငံကဆွဆွဲပါတယ်။ဒါကြောင့်တရားသူကြီးတွေဟာဒီအမှုကိုစဉ်းစားကြတဲ့အခါနိုင်ငံတော်နဲ့လူသားရဲ့ဆက်ဆံရေးတာမကနိုင်ငံတော်အချင်းချင်းဆက်ဆံရေးကိုပါစဉ်းစားကြရပါတယ်။မကြာခဏဆိုသလိုနိုင်ငံတော်ကိုထိတ်တယ်မလားလူသားကိုထိတ်တယ်မလားဆိုတဲ့မေးခွန်းနှစ်ခုနဲ့ကတစ်ခုကိုရေးရတဲ့အဖြစ်ကိုလည်းစဉ်းစားပုံမှန်မှာတွေ့လာရပါတယ်။တရားသူကြီးပဲစဉ်းစားဖို့ကိုလေ့လာဖို့အတွက်အဆွဆွဲခံရတဲ့မြန်မာဘက်ကပြောတဲ့အချက်တွေကိုတစ်ချက်ချင်းပြန်ကြည့်ကြရအောင်ပါမြန်မာကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဥက္ကူကိုလိုင်းက VOA ကိုအခုလိုပြောပါတယ
်ဥပဒေကြောင်းအရ ICJ ကဒီမှုကိုစီရင်ပိုင်ခွင့်မရှိဘူးဒါမှမဟုတ်လက်ခံကြားနာမှုမပြုနိုင်ဘူးဆိုတဲ့အချက်တွေနဲ့မြန်မာဘက်ကနေကနဦးကန့်ကွက်လွှာတင်သွင်းနေတာဖြစ်ပါတယ်ကျွန်တော်ဘက်ကအချက်၄ချက်ကိုအခြေခံပြီးတော့မှကန့်ကွက်လွှာ၄ရက်တင်သွင်းထားပါတယ
်အဲ့ဒီနေ့လျှောက်လှယ်ပုံနဲ့ပတ်သက်ပြီးမြန်မာနိုင်ငံကြားရေးဝန်ကြီးဌာနကလည်းသတင်းထုတ်ပြန်ခဲ့ပါသေးတယ်VOA ဝိုင်းတော်သားတို့ဖြစ်တဲ့ကိုလွင်ငင်းချမ်းကျော်ကအဲ့ဒီထုတ်ပြန်ချက်ကိုဖတ်ပြပေးပါခင်ဗျ။ပထမဒေါက်တာခရစ္စတိုဖာစတိတ်ကာကရှောက်လဲတာကိုသတင်းထုတ်ပြန်ချက်မှာရေးထားတာလေးနားထောင်ကြရအောင်မ
။ဂမ်ဘီယာနိုင်ငံသည် OIC ရဲ့တာဝန်ပေးချက်အရ OIC ကိုစားတရားစွဲပေးခြင်းဖြစ်၍ယခုအမှုကိုတရားရုံးကလက်မခံသင့်ကြောင်း OIC သည်နိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်၍အပြည်ပြည်ဆိုင်ရာတရားရုံး၏ဥပဒေအရအငြင်းပွားမှုတင်သွင်းခွင့်မရှိသဖြင့်ကန့်ကွက်ကြောင်းရှောက်လဲခဲ့တယ်လို့သတင်းထုတ်ပြန်ချက်မှာပြောထားပါဗျ။
အခုကျန်းနာပွဲကဒုတိယကြိမ်ကျန်းနာပွဲပါ။မြန်မာဘက်ကတင်ပြတဲ့အချက်၄ချက်လုံးမှာပထမကျန်းနာပွဲမှာတင်ပြခဲ့တဲ့အချက်တွေအတိုင်းပါပဲ။အထောက်ထားပြပုံမှာပဲပွဲပါတယ်။ဂမ်ဘီယာကပဲရိုဟင်ဂျာတွေမှာအနေရရှိနေတာကြောင့်သူတို့ရဲ့လုံခြုံရေးအတွက်ကြားဖြတ်ညွန်ကြားချက်ထုတ်ပေးဖို့တောင်းဆိုခဲ့တာကြောင့်အဲ့ဒီကျန်းနာပွဲဖြစ်ခဲ့ရတာပါ။အဲ့ဒီတော့ကအခုလိုတင်ပြချက်နဲ့ပတ်သက်ပြီးတရားရုံးစဉ်းစားဖို့ကိုချော်ချော်သိန်းက
တရားရုံးရဲ့မြင်မှာဂမ်ဘီယာဟာတရားရုံးကိုဦးတက်လျှောက်ထားဖို့တခြားနိုင်ငံတော်တွေဒါမှမဟုတ်နိုင်ငံတကာအဖွဲ့အစည်းတွေရဲ့ထောက်ခံမှုကိုရှာကောင်းရှာမဲရယူကောင်းရယူမဲဒီလိုလုပ်တာနဲ့တော့လူမျိုးသုံးစုံမှုကိုတားဆီးရနှင့်ပြစ်ဒဏ်ပေးရန်နိုင်ငံတကာသဘောတူစာချုပ်နဲ့ပတ်သက်ပြီးအငြင်းပွားမှုတရားဖြစ်ပေါ်လာတာကိုရှုံးတော်ကဟန်တားလို့မရပါဘူးလို့တရားသူကြီးတွေကစဉ်းစားတာကိုတွေ့ရ
ကမ္ဘီယာနိုင်ငံသည်နင်နာသူနိုင်ငံမဟုတ်၍တရားစွဲဆိုခွင့်မရှိကြောင်း1948ခုနှစ်လူမျိုးတုံးစိမှုကိုတားဆီးရန်နှင့်ပြစ်ဒဏ်ပေးရန်နိုင်ငံတကာသဘောတူစာချုပ်ကအဖွဲ့ဝင်နိုင်ငံများအနေဖြင့်၎င်းတို့အပေါ်ထိခိုက်မှုမရှိပါကတရားစွဲခွင့်ပေးမထားကြောင်းရှောက်လဲခဲ့တယ်လို့ထုတ်ပြန်ချက်မှာဆိုထားပါတယ်။ဟုတ်ကဲ့ဒီချက်မှာချင်းကပုံတွေကစိတ်ဝင်စားစရာကောင်းတော့ပါ
မြန်မာဘက်ကနိုင်ငံတော်နဲ့အဲ့ဒီနိုင်ငံတော်တွေချုပ်ဆိုထားကြတဲ့တောင်းကကြည့်ပြီးပြောပါတယ်။ဒါပေမဲ့တရားမှုကြီးတွေကတော့ပြတ်ထမ်းချက်ကိုကြည့်ပါတယ်။တနည်းပြောရင်လူသားတွေအပေါ်မပြုတ်ဘူးရလို့ပြောထားတဲ့တာမိချက်တွေတောင်းကကြည့်ပါတယ်။လူသားတောင်းကအဓိကကျလာပါ။နိုင်ငံအချင်းချင်းချုပ်ဆိုကြတာကလူသားကိုကာကွယ်ကြဖို့မဟုတ်ပါလားခင်ဗျာ။တရားရုံးစဉ်းစားပုံကိုကိုကျော်ကျော်သိန်းကပဲဆ Biotare, Neberema, Shimishigu, Diadu Yiruga, Chira, Triavare, Diayunoga, Pahu, Twimi, the Dibumi Lesro, Tacha Muri, Made Muri, the Chani Ne, Limbain Sanya, Jampedari, Nimban Nisadari, Shai Nedari, Yes, Janjoswa, Bumugerari, Sanaeka, O Ine, the Chaboa Dre, Machima Chide, Jarigu, Chesida, Tamamo, Mayashi, Nimberarigu, the Kulon the Boy Yabe. တစိမ့်တပိုင်းသဘောအရပဲဖြစ်ဖြစ်ရိုဟင်ညာအုပ်စုကိုပျက်စီးလိုတဲ့ရည်ရွယ်ချက်နဲ့လုပ်ခဲ့တဲ့အတွက်မြန်မာစစ်တပ်နဲ့ဂျန်နကန်တပ်ဖွဲ့တွေမှာတာဝန်ရှိတယ်လို့ကမ်ဘီယာကပြောပါတယ်လူမျိုးသုံးစီမှုကိုတားဆီးရန်နဲ့ပြစ်ဒဏ်ပေးရန်နိုင်ငံတကာသဘောတူစာချုပ်မှာကတိကဝတ်ပြုထားတာတွေကိုချိုးဖောက်တယ်လူမျိုးသုံးစီရဲ့အမှုကိုကျူးလွန်ရမှာမြန်မာနိုင်ငံဟာတာဝန်ရှိတယ်လို ဒီအရုံးတော့ကမှတ်ထားပါတယ်လို့ပြောပါတယ်။တရားရုံးရဲ့မြင်မှာကမ်ဘီယာကဆွဆွဲတဲ့လူရက်တွေအနည်းဆုံးတချို့လူရက်တွေဟာလူမျိုးသုံးမှုဆိုင်ရာအဘိဓိဆိုင်ရာသဘောတူညီချက်ကပြဋ္ဌာန်းထားတဲ့အချက်တွေထဲမှာအကျုံးဝင်နေပါတယ်လို့တရားရုံးကဆိုပါတယ်။တက်တက်ပြောချက်ကိုတော့
Professor Robert Colcott တင်ပြခဲ့ပါတယ်။ကိုကြီးညက်ကပဲပြောပြပေးပါခင်ဗျာ။မြန်မာနိုင်ငံဒီထောင်960လေးရှစ်ခုနှစ်လူမျိုးသုံးစိမှုကိုတားဆီးရန်နှင့်ပြစ်ဒဏ်ပေးရန်နိုင်ငံတကာသဘောတူစာချုပ်၏အာတီကယ်၈ကိုချွင်းချက်ပြုလုပ်ထား၍မိသည့်စာချုပ်ဝင်နိုင်ငံကမဆိုကုလသမဂ္ဂ၏အဖွဲ့အစည်းများအပီပီဆိုင်ရာတရားရုံးအပါအဝင်စာချုပ်ဝင်နိုင်ငံတနိုင်ငံအားအရေးယူဆောင်ရွက်ရန်တောင်းဆိုမှုကိုလိုက်နာရန်မလိုကြောင်း
ပြမျိုးတောင်းလို့ရဲ့ဘေကိုကာဝေးမှာအဲ့ဒီလောက်ရဲ့တွေကိုနှိတ်ကိုရမှာဆံရကုလတ္တဘုကအဖွဲ့စည်းကိုစောင်းရဲ့ဘေကိုတောင်းခိုင်နိုင်တယ်လို့အဲ့ဒီစာပိုက်ကအတိတ်ပဲရတာကိုဘာကြောင့်အခုလိုခြေပါရမှာထားလာတယ်လဲနားလေရခက်ဆရာဖြစ်ပါတယ်ဟုတ်ပါတယ်ပြမျိုးသုံးစီမှုကိုဒါစီရင်နှစ်ပြတ်တံပေးရနိုင်ငံတော်ကသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားကြတဲ့နိုင်ငံတွေအကြောင်းအငင်းပ ါတယ်။လက်ရှိအမှုမှာတရားရုံးတော်ကိုလျှောက်ထားတာကအဲ့ဒီပြဋ္ဌာန်းချက်နဲ့ပဲအကျုံးဝင်ပါတယ်လို့တရားရုံးကပြောပါတယ်။ဒါကြောင့်တော့ဂမ်ဘီယာရဲ့ဆက်ဆုပ်ပိုင်ခွင့်မပြည့်ပြည့်ဘူးလို့ပြီးခဲ့တဲ့ကြားပြတ်ညွှန်ကြားချက်များချမှတ်ရေးကြားနာမှုမှာပြောထားတာကိုတွေ့ရပါတယ်။
မြန်မာဘက်ကနံပါတ်၄အချက်ကိုဒေါက်တာခရစ္စတိုဖာစတိတ်ကာကပဲတင်ပြပါတယ်။ကိုကြီးညာရေလုတ်ပါအောင်ပြ
။1948ခုနှစ်လူမျိုး30မှုကိုတားဆီးရန်နှင့်ပြစ်ဒဏ်ပေးရန်နိုင်ငံတကာသဘောတူစာချုပ်၏အာတီကယ်6အရတရားရုံးသို့အမှုတင်သွင်းရန်အဖွဲ့ဝင်နှစ်နိုင်ငံအကြားဥပဒေအကြောင်းအရအငင်းပွားမှုရှိရန်လိုအပ်ကြောင်းဂမ်ဘီယာနိုင်ငံနှင့်မြန်မာနိုင်ငံအကြားဥပဒေအကြောင်းအရအငင်းပွားမှုလုံးဝမရှိကြောင်းလျှောက်လဲခဲ့တယ်လို့သတင်းထုတ်ပြန်ချက်မှာပြောထားပါတယ်။
Okay, Eddie took your gene but the bido go Junora, Brumia, Sendage Buddha, Triatalia, Kucha.
Yaunga, Mimaning and Bo, Teacher Lulado, Nanganaga, Chele Shapu, Mission Pue, Inglido, Dugo Ati, I am Mamie, Twisi Jetuku, Kuga, Senzara, Triavari. Mimaning and Ma, Lumio Dose Mugu, Damipu, Langano yet Tawum Chedelu, I am Mamie, Singazaga, Sutabi, Lumio Dose Mugu, Darcy and Nipidem B, Nanganaga, Bodu Sajo Ya. Gambia, Bangladesh, OIC Ruga, Tiayoma, Mupimbu, Ato Darigu, Chuzurelu, Pio Tarago, Kuka Tara, Triavari. Dadi, Kulamaga to the Nila Gamba, Gambia and Yama, achieved in ticket Arigule, Kuka Tara, Triavari. Tobian Jadima, the money and Jacaino by my Pinirarina, but the bee, Madu Guerra and Yendri, Shini Jarago, Triarelu, Tiayunga, Piovari. ကံဒီယာကဆွဆွဲတဲ့အခါမြန်မာဘက်ကမတုံ့ပြန်တဲ့ဖြစ်တစ်ခုကိုလည်းပြောထားတာတွေ့ရပါတယ်။ဒီမှုရဲ့လေးနက်မှုကြီးမားမှုထောင်ကနေကြည့်လိုက်တဲ့အခါအဲဒီလိုဘာမှမပြောတာကိုကပဲအငြင်းပွားမှုတရားရှိနေတာကိုပြသတဲ့အချက်ဖြစ်တယ်လို့တရားရုံးကစဉ်းစားခဲ့တာကိုတွေ့ရပါတယ်။ဟုတ်ကဲ့ဒါကတော့ပြီးခဲ့တဲ့ကြာပြညွန်ကြားချက်ချမှတ်ပြီးတဲ့ကံဒီယာကတရားရုံးကိုလျှောက်ထားမှာမြန်မာကတင်ပြတ ကမ်းမြေမှာတရားဆက်ဆိုပိုင်ခွင့်မရှိဘူးလို့မြန်မာကပြောတာကိုတရားရုံးကစဉ်းစားပါတယ်။ဒီနိုင်ငံကသဘောတူညီချက်ကိုဖြစ်ပေါ်စေခဲ့တဲ့မြန်မာရဲ့စံနှုန်းတွေတောင်းကနေကြည့်တဲ့အခါလက်မှတ်ရထိုးခဲ့ကြတဲ့နိုင်ငံတွေရဲ့ဘုံလက်ခံထားတဲ့တန်ဖိုးတွေကနေကြည့်တဲ့အခါနိုင်ငံတွေအားလုံးမှာဘုံလိုလားတဲ့အကျိုးစီးပွားကိုတရားရုံးကတွေ့ရပါတယ်တဲ့။အဲဒါကတော့လူမျိုးသုံးစီတဲ့လူရက်တွ ဖြစ်စီရဆိုတဲ့အကျိုးစီးပွားဖြစ်တာကိုတရားရုံးကတွေ့ရပါတယ်။ဒါပြင်ဘုံအကျိုးစီးပွားဆိုတာကတိကဝတ်တို့ကိုစောင့်ထိန်ရေးဖြစ်ပြီးလက်မှတ်ရေးထိုးထားတဲ့ဘယ်နိုင်ငံကမှဆိုတခြားသောနိုင်ငံတွေစောင့်ထိန်အောင်စောင့်ရေးလည်းဖြစ်တယ်ဆိုတာကိုတရားရုံးကထပ်ပြောထားတာတွေ့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။တရားသူကြီးတွေကစာချုပ်တဲ့အဲ့ဒီစာချုပ်ကိုဖြစ်စေခဲ့တဲ့မြန်မာတဲ့စံထားချက်တွေနဲ့တန်မိုးတွေတောက်မှကြည်သွားတာကတော့အင်မတန်ကိုအရေးကြီးပါတယ်။ဒါဖြင့်အဲ့ဒီစံထားချက်တွေကဘာတွေပါလဲ။ကမ္ဘာလူ့ကိုယ်ရေးကြီးညာဇာတ်တမ်းရဲ့စကားချီမှာအဲ့ဒီစံထားချက်တွေနဲ့တန်မိုးတွေကိုတွေ့နိုင်မယ်ထင်ပါတယ်။လူမျိုးသုံးစိမ်မှုကိုတားဆီးနိုင်ရတဲ့ပြစ်ဒဏ်ပေးရနိုင်ငံကသဘောတူစာချုပ်ကို1948ခုနှစ်ဒီဇင်ဘာလ9ရက်နေ့မှာလက်မှတ်ရေးထိုးခဲ့ရပြီးကမ္ဘာလူ့ကိုယ်ရေးကြီးညာဇာတ်တမ်းကြီးကိုတော့ဒီဇင်ဘာလ10ရက်နေ့မှာထုတ်ပြန်ခဲ့ကြတာပါ။ကမ္ဘာလူ့ခွင့်ရေးကြီးညာဇာတ်တမ်းရဲ့စကားချီမှာအခုလိုဆိုထားပါတယ်။လူ့ခွင့်ရေးများကိုအရေးမထမထီလေးစားပြုခြင်းသည်လူခတ်သိမ်း၏အကျင့်သိက္ခာကိုချိုးဖောက်ဖျက်ဆီးတတ်သည့်ရက်ဆက်ကြမ်းကြုတ်သောအပြုအမူများကိုဖြစ်ပေါ်စေခဲ့သောကြောင့်မကောင်းလို့အစာချီထားပါတယ်။လွတ်လပ်စွာဖွင့်ဟပြောဆိုနိုင်မှုလွတ်လပ်စွာတက်ဝင်ယုံကြည်နိုင်မှုကြောင့်ရခြင်းချုံငယ်ခြင်းတို့မှကင်းလွတ်စွာအသက်ဝင်းနိုင်မှုတို့ကိုခံစားရယူစေနိုင်ပြီးလောကတစ်ခုပေါ်ပေါက်လာရအရေးဟာအဲဒီတော့ကလူမျိုးသုံးစာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြသူတွေရဲ့စံထားချက်မျိုးမှန်ချက်ဖြစ်ပါလိမ့်မယ်။ဘဝလွတ်လပ်ဖွင့်ဘဝလုံခြုံမှုနဲ့စိတ်ချမ်းသာမှုတို့ဟာလူသားတွေရဲ့အခြေခံစံပြေဖြစ်ပါလိမ့်မယ်။လူသားပုံစံကမြတ်တမှုဒန်းတူညီများမှုရိုသေလေးစားမှုနဲ့အမိခိုးကင်းလွတ်လပ်မှုတို့ဟာလူမျိုးသုံးလောက်ရများကင်းစင်အပြစ်ပေးရင်နိုင်ငံတကာသဘောတူညီချက်စာချုပ်ရဲ့ဘုံတန်ဖိုးတွေဖြစ်မှာပါ။အခုကျွန်တော်တို့တင်ပြခဲ့ကြတာကတော့ကြားပြညွှန်ကြားချက်၄ရပ်ကိုထုတ်ပြန်ဖို့ကမ်ဘီယာကတောင်းဆိုခဲ့တဲ့ပထမအကြိမ်ကြားနာပွဲမှာတရားသူကြီးတွေစဉ်းစားခဲ့ပုံဖြစ်ပါတယ်။ဒီတစ်ခါစဉ်းစားတဲ့အခါမှာတော့ယူတဲ့တောင်းကမတူနိုင်တော့တဲ့အတွက်စဉ်းစားပုံကွဲပြားနိုင်ပါတယ်။ဒါပေမဲ့တရားသူကြီးတွေဟာလူမျိုးသုံးစာချုပ်ကိုဖြစ်စေခဲ့တဲ့စံထားချက်တွေနဲ့တန်ဖိုးတွေကိုတော့ဆက်လက်ကိုးကားကြနိုင်မယ်လို့ယူဆရပါတယ်။စဉ်းစားရမှာကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ IIM ရဲ့တွေးရှိချက်တွေနဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့ဆုံးဖြတ်ချက်တွေကိုလည်းပြီးခဲ့တဲ့အခေါက်တုန်းကလိုပဲဆက်လက်အသုံးပြုစဉ်းစားနိုင်မယ်လို့ယူဆရပါတယ်။ဆက်လက်စောင့်ကြည့်ကြသေးတာပေါ့ခင်ဗျာ။လူခွင့်ရေးချိုးပေါက်သူတွေအဖြစ်ပေးအရေးယူမခံရဘဲလွတ်နေတဲ့အဖြစ်တွေဆုံးသတ်ပါစေကျွန်တော်တမောင်သားပ
ါ။ VOA အမေရိကန်တန်ရဲ့တနင်္ဂနွေမနေ့ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3249တို့ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနားဆင်နိုင်ပါတယ်။ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့ Tedachin Townsulujinus, email Lisaga, burmesbarmese@voanews.com Pibare. Akusalabiro, the bad twin Tedayo, Yamadrin, we go Sabiopia Pibame. Ruinare Bolumyoton, Tapiamune, Bibi Sayatayo, ICJ Marjana Navy. တရားစွဲထားတဲ့အပေါ်မှာမြန်မာစစ်ကောင်စီဘက်ကကန့်ကွက်ထားပါတယ်မြန်မာနိုင်ငံကအာဏာသိမ်းစစ်တပ်ကိုလင်းစည်းရောင်းတာပိတ်ပင်ဖို့နဲ့စွန့်ရလုပ်ငန်းပေါ်အရေးယူဖို့လူအခွင့်အရေးအဖွဲ့တွေကတောင်းဆိုလာတဲ့အပေါ်မှာအာယုံဆိုင်မှုတွေလည်းတိုးလာပါတယ်ဒီလိုထိတ်တန်းရောက်တပတ်အတွင်းမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုသားညွန့်ဦးတို့ကဆက်ပြောပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာစစ်တပ်ကရိုဟင်ဂျာတွေပေါ်လူမျိုးရုံးတပ်ဖြတ်ခဲ့ပါတယ်ဆိုရဲဆွဲဆိုခြင်းနဲ့အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာဂမ်ဘီယာနိုင်ငံကမြန်မာကိုတရားစွဲဆိုထားတဲ့အမှုဖက်ပြော်လ20ရက်နေ့ကစပြီးတော့စစ်ဆေးပါတယ်2000ခုနှစ်မှာရခိုင်ပြည်နယ်တွေကရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာအာဏာပိုင်တွေရဲ့ကျူးလွန်မှုဟာလူမျိုးရုံးတပ်ဖြတ်မှုတာမြင်ရေးနိုင်ငံတကာဥပ
ye, but in yin sachoko, nimaga, chinchen in air, lemma totara pite adre, gambia ye, suzwecheko, yin sang kishin ziam lobulo, nima pega kukan che babare, gambia pegale, ruin jarre ye akun yego damaga, lumurong tapchamu das ye the bot unicheko, lemma totare, nanga kuya akun yego swegan biro, nima nanga go dea sweso chin api, desayananga alo, lumurong tapchamu juluna, lungso ramu pimala of gagwe losona chidelu treso gavare, Sikang Zipega Ubre Pueguro, a Bibi Saya Bubansa Ye Wendy Ugulanga Usambi, a Pawan Sanga U, Lukurang Tea Nibare, Govika Yoga Jang, Netherlandanga the Hig Muga Jana Wego, ICJ Bibi Saya Tayan Pawan de Chuga, Online Gani Betea Bare, Leshi Jana Mumaro, Natang Sako Kunika, Padma Jang Jana Warunga Shale Kerare, Chiba Kerare Gu Ubre Gugarine, Bobido Cheka Timbia Piosu Keraba. ဖေဖော်ဝါရီလ29ရက်နေ့မှာမြန်မာနဲ့ဂမ်ဘီယာအတူတူတင်ပြမယ့်အပြစ်ဒဏ်ရှောင်လဲချက်တွေကိုအခြေခံပြီးတော့ရှေ့ဆက်လှုပ်ဆောင်မယ့်ကိစ္စကိုICJတရားရုံးကဆုံးဖြတ်မှာဖြစ်ပါတယ်။အထက်အခန်းNUG ကြားကာလအမျိုးသားညီညွတ်ရေးအစိုးရကတော့နိုင်ငံတကာတရားရုံးမှာစစ်ကောင်စီဘက်ကနိုင်ငံကိုယ်စားပြုအဖြစ်လာပြီးတော့ရှောင်လဲချက်ပေးတာကိုကန့်ကွက်ထားပါတယ်။ICJ ICJတရားရုံးဥက္ကဋ္ဌတရားသူကြီးဂျွန်ဒေါ်နဟူးကအဖွဲ့မိန်ခေါ်မှပြောခဲ့ပါတယ်။နိုင်ငံတကာဥပဒေပညာရှင်တချို့ကလည်းမြန်မာနိုင်ငံကိုယ်စားပြုပြီးတော့စစ်ကောင်စီကထွက်ဆိုခြင်းအပြင်သူ့ကိုတရားဝင်အစိုးရအဖြစ်သတ်မှတ်လိုက်တယ်လို့မြင်လို့မရတဲ့အကြောင်းထောက်ပြထားပါတယ်။ရှန်ကီယာနေဆက်ဒမိုးဆူမြို့နယ်နဲ့မိုးပြဲမြို့နယ်တွေမှာဒေသခံတပ်ဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေ
Gubong Tatuna, Sikong Sija, Tegori Pintani Ro, Yeset Sudlube, Tegori Pinida, Iria Dawai, Joa Sichao Yua Temne, Oin Sunkabio, Bilia Gushang Deniale, Ludidagonia Piore. Sita Paka Lijongto, Tekadari, Shirajo, Giori, dear T. Lijonga, Bosan Nijao K. Ludidagonia Piore. Mane Mila Lokrega, Chinkawe, Tapu CDF Ne, Sikong Sija, Tate Twinide, Chimpinet down by Campbell and Nunede.
สิกองสีตะกะนี่คู่แยกไปมาอินาผิดตินล่ะลูกยัวซาจะท่องนี้บ่ตลอดเนี่ยมาสบีเต็งช่องนี่ยาวะเลยสิกองสีกะเนมิชินเลนดาริสะลุ่นนี่เดะสไกลไตคอลเลนยุ่นเนเดะมาเลยสิตะกะวนยอกเคเดจี้ยอริมาอะเมียวตะมี้ริปาวินอัตคันทาเดะยัตตาตะชู่กูตุยอะเลลูกดีตะกะนี่กะเปียวะเลยโกนี่ลูกนี่ตอกปีมาอุสุนิงโยยาวะนี่สิกองสีตะกะอีทั่วตั้วเดะคาจะมาที่อะลองนี่ลองกะตุยอะล่ะเนี่ยไอ้ฉิงจะมายัวเลเปียนวนเวยาล่ะซอไอ้ฉิงจะ တခြားနိုင်ငံရှိတယ်။အဲလူရင်းယောက်လုံးကမင်းကုန်းသာတိတွေကြီးလေကြ။အဲဒီစစ်ကြောင်းဝင်ခဲ့အဝင်ခံရတဲ့မင်းကုန်းသာတိတွေကြီးပါပဲ
။ကချင်ပြည်နယ်ပူတာရုံမြို့နယ်မှာစစ်ကောင်စီတပ်တွေနဲ့ကချင်လက်နက်ကန် KIA တို့နေတိုင်းနီးပါးတိုက်ပွဲတွေဖြစ်နေတဲ့အတွက်လည်းလက်မဆက်သွယ်ရေးတွေပြတ်တောက်နေပြီးတော့73စီပါဝင်စားတောက်ကုန်တွေအဆမတန်စီးတက်နေပါတယ်။ပူတာရုံမြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ကချင်လက်နက်ကန်ဖွဲ့ KIA ဒေသကာကွယ်ရေး PDF တပ်ဖွဲ့တွေကြားပစ်ခတ်မှုတွေရှိနေပြီးတော့လူရေ 9,000 တက်မနဲ့စစ်ဘေးတိတ်ဆောင်နေရပြီးတော့ရိခါတွေလည်းပြတ်လတ်နေပါတယ
်။မလေးရှားနဲ့ကမ္ဘောဒီးယားကောင်ဆောင်တွေဖေဖော်ဝါရီလ24ရက်နေ့ကကမ္ဘောဒီးယားနိုင်ငံမှာတွေ့ဆုံချင်းအတွင်းမြန်မာအရေးကိုပါထက်သွင်းဆွေးနွေးခဲ့ပါတယ်။မလေးရှားဝန်ကြီးချုပ်အစ်စမေလ်ဆာဘရီယာခုပ်ကကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကမ္ဘောဒီးယားဘုရင်
Norodom Sihamoni Lune, Ticha Twitchum Vido, Yamananga Siana, the Echa Atene, Achati Darin Petanarigo, Sunikajarelo, Tidin Topia Mare, Malaysia, Wunicho, Rokopia, Paramazon, Cambodia, Kizima, ASEAN Bodavo, Tunichang, Ayago, Accounted for Ye, Atika, Sunikajarelo, Nanga Topian, Chedema, Popia, Tajang, Evidema, Ye Tabare. ကမ္ဘောဒီးယားနိုင်ငံထိုင်းဝန်ကြီးပတ်ဆွန်ဟွန်ကရှီလာတဲ့မြန်မာကိုအာဆီယံအလဲကြအုပ်ထားရဲ့အထူးကိုယ်စားလှယ်အဖြစ်တွဲရဖို့စီစဉ်နေတဲ့အကြောင်းနဲ့ခီးစဉ်အတွင်းမှာမြန်မာအတိုက်ခံအဖွဲ့အစည်း NUG ကိုကိုယ်စားလှယ်တွေနဲ့ပါတွဲဆုံနိုင်ဖို့စစ်ကောင်စီကိုခွင့်ပြုချက်တောင်းခံထားတဲ့အကြောင်းပြည်ကြရဲ့ပိုင်းမှာပြောထားတာပါမြန်မာစစ်ကောင်စီဘက်ကတော့အဲ့ဒီတောင်းဆိုချက်ကိုပယ်ချထားပြီး စစ်ကောင်စီကိုလင်းစီရောင်းတာပိတ်ပင်ဖို့နဲ့စွန့်ရင်လုံငန်းပေါ်မှာအရေးယူဖို့လူခွင့်ရဖွဲ့တွေကတောင်းဆိုမှုတွေတိုးလာနေပါတယ်အတိုက်ခံတွေပေါ်မှာဒီကြောင်းကနေတိုက်ခိုက်နေတဲ့စစ်ကောင်စီကိုလင်းစီတင်ပို့တာရပ်တန့်ဖို့နဲ့မြန်မာအရင်နဲ့တဘောတန်းွေလုံငန်းပေါ်မှာလက်တွေ့တန်းခတ်အရေးယူဖို့လည်းအင်ဒကာအစိုးရတွေကိုတောင်းဆိုလိုက်တာပါတိုးတက်တဲ့ရှာဘရွန်တို့အပါအဝင်အင်ဒကာစွန့်ရင်
ဒီအချိန်အနည်းနဲ့သဘောတန်းဝေလုပ်ငန်းကိုပြတ်မှတ်ထားချမှတ်ခဲ့တဲ့တန်ခတ်ပိတ်ဆို့မှုအတွက်တွေကိုအကောင့်ထဲပေါ်သိမိလို့HRW ကဖေဖော်ဝါရီလ22ရက်နေ့မှာတောင်းဆိုခဲ့တာပါ။ဒါပြင်မြန်မာနိုင်ငံကနေပြီးတော့EU ကုမ္ပဏီတွေပြန်လည်ရုပ်သိမ်းတဲ့အခါမှာလည်းမြန်မာစစ်တပ်ကိုအကျိုးမြတ်မဖြစ်အောင်လို့တန်ခတ်ပိတ်ဆို့မှုစီးမင်းနေတဲ့ညီလိုက်နာဖို့EU ဘက်ကကြီးကြပ်လှုပ် ိုင်းလုပ်ငန်းတွေအပေါ် EU ကချမှတ်ခဲ့တဲ့တံခါးပိတ်ဆို့မှုတွေအရစွန့်အင်ကုမ္ပဏီတွေအတော်ပြင်းများဟာမြန်မာနိုင်ငံတည်းသူတို့ရဲ့လုပ်ငန်းတွေကိုရပ်ပြရမှာဖြစ်ပါတယ်။အဲဒီကုမ္ပဏီတွေအနေနဲ့သူတို့ရဲ့ယင်းနှိမ့်ညွှန်းနှံမှုတွေကို MOG နဲ့တံခါးပိတ်ဆို့မှုမှာမပါတဲ့အခြားကုမ္ပဏီတွေကိုလွှဲပြောင်းပြီးသွားမှာကိုလည်းစိုးရိမ်မှုတွေတိုးလာနေပါတယ်။ဒီလိုသာ MOG ကိုလွှဲပြောင်းပြီးခဲ့မယ်ဆိုရင်တော့မြန်မာစစ်တပ်ကိုပို့ပြီးတော့ကျေဝါချမ်းသာစေပြီးတော့ခိုင်မာအားကောင်းစေမှာဖြစ်တယ်လို့ HRW ကထောက်ပြပါတယ်။ကပ်ပြီအမေရိကန်၊ဗြိတိန်၊နော်ဝေး၊ဂျပန်၊ထိုင်း၊တောင်ကိုရီးယား၊ဩစတြေးလျနဲ့တခြားနိုင်ငံတွေအနေနဲ့လည်းအလားတူရေးယူမှုတွေကိုအများဆုံးလှုပ်ဆောင်တင်တယ်လို့ဒီလူခွင့်ဖွဲ့ကတောင်းဆိုလိုက်ပါတယ်ခင်ဗျာ
။အခုဆက်လက်ပြီးတော့သတင်းအကျဉ်းချုပ်ကိုကိုဇော်မိုးကျော်ကပြောပြပေးပါလိမ့်မယ
်။ယူကရိန်းမြို့တော်ကီယက်မှာရုရှားတပ်တွေနဲ့ယူကရိန်းတပ်တွေတိုက်ပွဲဆက်လက်ဖြစ်ပွားနေပြီးစနေနေ့အထိပောက်ကွဲတံတွေတနတ်တံတွေစုညာနေပါတယ်။မြို့တော်ကီယက်ကိုထိန်းချုပ်နိုင်ရေးနှစ်ဖက်တပ်တွေအပြင်းထန်တိုက်ခိုက်နေကြပါတယ်။ဒါအပြင်အခြားမြို့ကြီးနှစ်ခုမှာလည်းရုရှားတပ်တွေထိုးစစ်ဆင်နေပြီးယူကရိန်းတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေပါတယ်။မြို့တော်ကီယက်ဟာယူကရိန်းရဲ့လက်ထံမှာပဲဆက်ရှိနေပြီးရုရှားတင်ကားတွေကိုပြန်လည်တိုက်ထုတ်နိုင်ခဲ့တယ်လို့ကီယက်မြို့တော်ရဲ့လမ်းမပေါ်တနေရာကနေဗီဒီယိုနဲ့ယူကရိန်းသမ္မတဗလိုဒီမာဇီလင်စကီးကစနေနေ့မှာပြောဆိုခဲ့တာပါ။ယူကရိန်းကိုကျူးကျော်တဲ့ရုရှားကိုတန်ခတ်တဲ့အနေနဲ့ရုရှားကိုနိုင်ငံတကာဗန်တိုက်ရိုက်ငွေလဲစနစ်ဖြစ်တဲ့ SWIFT SWIFT ထဲကနေထုတ်ပယ်ပြစ်ဖို့ပြင်ဆင်နေတယ်လို့အမေရိကန်အစိုးရတာဝန်ရှိသူတွေကပြောဆိုပါတယ်။ယူကရိန်းအရေးနဲ့ပတ်သက်ပြီးဂျာမနီနိုင်ငံကသူ့ရဲ့မူဝါဒတွေကိုအပြည့်အဝပြောင်းလဲလိုက်ပြီးယူကရိန်းဘက်ကရပ်တည်ကူညီသွားမယ်ဖြစ်တဲ့အကြောင်းနဲ့စစ်လက်နက်ပစ္စည်းတွေကူညီထောက်ပံ့မှာဖြစ်တယ်လို့ရုရှားကိုနိုင်ငံတကာတိုက်ရိုက်ဗန်ငွေလဲစနစ် SWIFT ထဲကနေကန့်သတ်ထားဖို့စနေနေ့မှာသဘောတူလိုက်ပါတယ်။ယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်တဲ့အတွက်အနည်းဆုံးစစ်ပေးဒုက္ခသည်၄သန်းလောက်တိုင်းပြည်စွန့်ခွာထွက်ပြေးရနိုင်ပြီးနှစ်ပေါင်း80အတွင်းဥရောပမှာအဆိုးဆုံးဒုက္ခသည်ပြဿနာဖြစ်လာနိုင်တယ်လို့ကုလသမဂ္ဂကဒီတစ်ပတ်အတွင်းပြောဆိုထားပါတယ်
။ VOA American အသံကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအသံလွှင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဇူဘဲအက်တာရဲ့တို့ဖြစ်ကြပါတယ်။ဒီမနေ့ BOA အစီအစဉ်တွေကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်မြတ်မာပြည်သူအားလုံးဘေးအန္တရာယ်ကင်းဝေးကြပါစေ။ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ။
This program has come to you from the Voice of America, Washington.